Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြညာ VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမတို့ရဲ့ Radio ထုတ်လွှင့်မှုအစီအစဉ်တွေကိုရုပ်တံကပါရှုစားနာဆင်နိုင်ကြပါတယ်ရှင်။ဒီညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335၊လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီ။ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျွန်မခင်လေးပါ
။ကျွန်မကတော့ဆုမြတ်ပါပါရှင်။မင်္ဂလာညချမ်းပါ။ American ပြည်ထောင်စုမိန်ပြည်နယ်မှာ Republican Party တွင်ဒီသမရလောင်းပနာမရွေးချယ်ပွဲမှာသမရဟောင်းဒေါ်နယ်ထရမ့်မပါဝင်နိုင်အောင်လို့ပြည်내တာဝန်ရှိသူတွေကပိတ်ပင်လိုက်ပါတယ်။တရုတ်နိုင်ငံမှာတော့ဒီအာဂါသားနဲ့လေချောင်းရံကာကွယ်ရေးဆိုင်ရာလုပ်ငန်းကအကြီးအကဲ၃ယောက်ကိုဒီနိုင်ငံရေးအကြံပေးအဖွဲ့ကနေပြီးတော့ဖယ်ချလိုက်ပါတယ်။ကမ္ဘာကြီးမှာအခု2023ခုနှစ်အတွင်းမှာလူဦးရေဟာ85သန်းတိုးလာတာမို့2024နှစ်စန်းတည့်ရနေ့ကြာရင်ကမ္ဘာလူဦးရေ8သန်းကျော်နေလိမ့်မယ်လို့ American သံတမန်ဌာနကပြောပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုမြန်မာနဲ့နိုင်ငံတကာနောက်ဆုံးရသတင်းတွေနဲ့တူနှစ်တကူအထူးစီစဉ်တဲ့သတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့
ဒီဝက်ဖြစ်ပြီးတဲ့နောက်ပိုင်းတရားချီသွားတယ်တရားကတော့အပေါက်၃ပေါက်လောက်တော့ဖြစ်သွားတယ်လို့ပြောတယ်အခုကဟိုအဲ့ဒီကဆိုတော့ပြည်ပြခင်းပြီးတော့မှဖက်တန်းသွားလာနေရတယ်လို့တော့သိရတယ်
တိုက်ပွဲတွေကြောင့်နမတူတီဘောကားလန်ဘောကမိုးတီချောင်းတရာပျက်စီးသွားတဲ့အကြောင်းကြားခဲ့ကြရတာပါ။နောက်ပိုင်းမှာသတင်းပြည်စုံကိုတင်ဆက်ပေးပါမယ်။ဒါရီပြင်းနှစ်တကူအထူးစီစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့တောက်ကြညာအပတ်စဉ်စီစဉ်တွေဖြစ်တဲ့သုတဆုံနဲ့အမေရိကန်သခွင်သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီကိုမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့တူပြပြပေးပါမယ်ရှင်။
American ပြည်ထောင်စုမိန်ပြည်နယ်မှာဒီ Republican Party တွင်သမရလောင်းပနာမရွေးချယ်ပွဲတွေကြာရင်သမရဟောင်းဒေါ်နယ်ထရမ့်ပါဝင်ခွင့်မရှိလို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကပြောလိုက်ပါတယ်။2021ဇန်နဝါရီလတုန်းကလွှတ်တော်စာဦးတိုက်ခိုက်ခံရအောင်လို့ Trump လှုပ်ဆော်ခဲ့တာကြောင့်ပါတီတွင်သမရလောင်းပနာမရွေးချယ်ပွဲလုပ်တဲ့အခါကြာရင်မဲပြားပေါ်မှာ Trump နာမည်ပါဝင်ခွင့်မရှိဘူးလို့မိန်ပြည်နယ်အတွေ့အမှု Shannon Bellows ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကလည်းပြီးခဲ့တဲ့လတုန်းကအလားတူပိတ်ခင်ခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲတွေမှာထရမ့်ကိုဝင်ပြိုင်ခွင့်ပိတ်တာပြည်နယ်နှစ်ခုရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်ကိုကာကွယ်မယ်လို့ကြမ်းတက်စာချိန်ဆထားသူဘယ်သူမှဆိုနိုင်ငံတော်ပုံကံမှုမှာပါဝင်ပတ်သက်ခဲ့ဘူးရင်အစိုးရယာရုနေရယူခွင့်မရှိဘူးဆိုတဲ့အမေရိကန်ဖွဲ့စည်းပုံပြင်ဆင်ချက်၁၄အရပြည်နယ်နှစ်ခုလုံးမှာတားမြစ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဖွဲ့စည်းပုံအရအမေရိကန်အစိုးရအခြေခံအုတ်မြစ်ကိုစော်ကားတာကိုသီးခံခွင့်ပြုလို့မရသလိုမိန်ပြည်နယ်ဥပဒေအရထရမ့်ကိုတားမြစ်ဖို့လိုအပ်တယ်လို့မိန်ပြည်နယ်တွင်မူဘဲလော့စ်ကပြောပါတယ်2020ရွေးကောက်ပွဲမှာထရမ့်ရဲ့ပြိုင်ဘက်ဂျိုးဘိုက်တန်အနိုင်ရခဲ့တဲ့ရလတ်ကိုလွှတ်တော်မှာတရားဝင်အတည်မပြုနိုင်အောင်လို့ထရမ့်ကြိုးစားခဲ့မှုတွေနဲ့အမှုရင်ဆိုင်နေရပေမဲ့သူ့ရဲ့အမှုတွေထဲမှာနိုင်ငံတော်ပုံကံမှုဖြစ်အောင်သွေးထိုးလှုပ်ဆောင်မှုတော့မပါပါဘူးအခုလိုရွေးကောက်ပွဲတွေမဝင်နိုင်အောင်မိန်ပြည်နယ်ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ထရမ့်ရွေးကောက်ပွဲစည်းရုံးရေးအဖွဲ့ကပြောပါတယ်ရှင်
ရုရှားကယူကရိန်းနိုင်ငံအတွင်းဒီကနေ့ဒီဇင်ဘာ29ရက်နေ့မှာဒုံးကျည်တွေအလုံးရင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ73ယောက်သေဆုံးပြီး78ယောက်ထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းအရာရှိတွေကပြောပါရယ်သေဆုံးသူအရေအတွက်ဟာဒီထက်ထပ်တိုးလာနိုင်တယ်လို့လည်းယူကရိန်းအာဏာပိုင်တွေကပြောထားပါရယ်ရုရှားတို့ကသူတို့မှရှိတဲ့ဒုံးကျည်ပဲ့ထိန်ဒုံးကျည်ဒရုန်းယာဉ်တွေအပါအဝင်လက်နက်မျိုးစုံနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတဗလော့ဒီမီယာဇယ်လန်စကီကအရင်က Twitter လို့ခေါ်ပြီးတော့လက်ရှိမှာ X လို့ခေါ်တဲ့လူမှုကွန်ရက်မှာရေးသားထားပါရယ်ဒုံးကျည်ပေါင်း130နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာမှာအများစုကိုသူတို့ဘက်ကပြစ်ချနိုင်ခဲ့ကြောင်းလည်းသမရဇယ်လန်စကီကပြောထားပါဗျ။ရုရှားတို့ပြစ်မှတ်ထားတိုက်ခိုက်တဲ့အထဲမှာတာဖွာဆေးရုံလည်းပါဝင်ပြီးတော့တခြားပြစ်မှတ်တွေထဲမှာပညာရေးဆိုင်ရာအဆောက်အုံတွေ၊မော်တွေ၊လူနေတိုက်ခန်းတွေ၊ကိုပိုင်လုံချင်းအိမ်တွေ၊ကိုလောင်ယုံနေနဲ့ရင်းရနားရနေရာတွေလည်းပါဝင်တယ်လို့ဆိုပါတယ်ဒီတော့တွင်ပုံဟန်းမီကြီးနဲ့ကြတာရီနီကစကားပြောခွင့်ရခဲ့တာမှာတော့ယူကရိန်းရဲ့ငြိမ်းချမ်းရေးအစီအစဉ်ကိစ္စကိုပါဆွေးနွေးခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောထားပါတယ်ရှင
်ဂါဇာကမ်းမြောင်ဒေသမှာတော့ဒီကုလသမဂ္ဂအကူအညီပေးတဲ့ရင်တန်းတစ်ခုကိုအစ္စရေးစစ်တပ်ကတိုက်ခိုက်ခဲ့တယ်လို့ပါလက်စတိုင်းဒုက္ခသည်များအကူအညီပေးရေးကုလသမဂ္ဂအေဂျင်စီ UNRWA ကပြောကြားခဲ့ပါတယ် အစ္စရေးစစ်တပ်ဖွင့်ပေးထားတဲ့လမ်းကနေဂါဇာမြောက်ပိုင်းကပြန်လာတဲ့သူတို့ရင်နှက်တစ်ခုကိုအစ္စရေးစစ်သားတွေကပြစ်ခတ်ခဲ့တယ်လို့ဂါဇာမှာရှိနေတဲ့ UNRWA Director Tom White က X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။ဂျာတာဘရီနီနေ့လယ်ပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းရင်နှက်ကိုဥဆောင်သွားတဲ့ခေါင်းဆောင်အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေတဦးတယောက်မှထိခိုက်မှုမရှိပေမဲ့ဂါတစီတော့တော်တော်လေးပျက်စီးသွားတယ်လို့သူကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အစ္စရေးစစ်တပ်ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကလည်းအကူအညီပေးသွားတဲ့ဒီရင်ဒပ်ပြစ်ခတ်ခံရတယ်လို့ဒီကနေ့တောက်ကြနေအစောပိုင်းက X လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အစ္စရေးစစ်တပ်ကတော့ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းရောတောင်ပိုင်းကိုပါဆက်လက်တိုက်ခိုက်နေပါတယ်။တောင်ပိုင်းကရာဖာမြို့အပေါ်ညပိုင်းလေကြောင်းတိုက်ခိုက်မှုအတွင်းမှာလူနေအဆအဦးထိမှန်ခဲ့လို့20ကျော်သေဆုံးခဲ့တယ်လို့ Al Quwaiti ဆေးရုံသတင်းပြန်ကြားရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ချာနေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။တရုတ်နိုင်ငံအကာသနဲ့လေကြောင်းရန်ကာကွယ်ရေးဆိုင်ရာလုပ်ငန်းထိတ်တန့်အကြီးအကဲ၃ယောက်ကိုဒီကွန်မြူနစ်ပါတီရဲ့နိုင်ငံရေးအကြံပေးအဖွဲ့အမှုဆောင်အရာရှိတာဝန်တွေကနေပြီးတော့ဖယ်ရှားလိုက်ပါတယ်။တရုတ်အစိုးရပိုင်းအကာသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်းဥက္ကဋ္ဌဝူယန်ဆန်းနော်ရင်ဂိုဂရုပလုပ်ငန်းအုပ်စုကြီးရဲ့ဥက္ကဋ္ဌလီယူရှန်ချင်းအစိုးရပိုင်းတရုတ်အကာသသိပ္ပံနဲ့ဆက်မှုကော်ပိုရေးရှင်းရဲ့ဒုမန်နေဂျာဝမ်ချန်ချင်းတို့ကိုဗုဒ္ဓဦးနေတော်ကကျင်းပခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအကြံပေးအဖွဲ့တွေကနေဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့အစိုးရပိုင်းရှင်းဟွာသတင်းကဖော်ပြပေမဲ့ဘာကြောင့်လဲဆိုတာကိုတော့အသေးစိတ်ပြောချင်းမရှိပါဘူး။အဲ့ဒီလုပ်ငန်း၃ခုလုံးဟာတရုတ်ကာကွယ်ရေးနဲ့အာကာသနည်းပညာပိုင်းဆိုင်ရာမှထိတ်တန့်ကုမ္ပဏီကြီး၃ခုဖြစ်ပါတယ်။အာကာသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်းကတရုတ်အာကာသယာဉ်နဲ့မစ်ဆိုင်းဒုံးလက်နက်ထုတ်လုပ်ရေးအစီအစဉ်တွေကိုကြီးကြပ်တဲ့ကုမ္ပဏီဖြစ်ပြီးတော့ Norinco Group ကတော့တရုတ်ဆက်လက်နဲ့ပစ္စည်းတွေထုတ်လုပ်နေတဲ့ထိတ်တန့်လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်။ဒီသတင်းမှာဆော့ပိုင်းတော့ကလည်းတရုတ်သင်္ဘောဆောက်လုပ်ရေးလုပ်ငန်းကော်ပိုရေးရှင်းဥက္ကဋ္ဌအပါအဝင်ပါတီအကြီးအကဲတာဝန်ယူခဲ့ဘူးသူ Hugh Wan Ming ကိုအာဏာအလွဲသုံးစားလုပ်မှုနဲ့ထောင်နဲ့73နှစ်ဒေါ်လာ8သိန်းလောက်နဲ့ညီမျှတဲ့ရွှေငွေ5သန်းဒဏ်ငွေချခဲ့ပါတယ်။သမရရှိချင်းပင်အစိုးရကအာဂရီလိုက်စားမှုတိုက်ဖျက်ရေးကိုကြကြမမတ်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအာဂရီလိုက်စားမှုစီမံချက်ကိုအတုံးချပြီးတော့သမရရှိကိုနိုင်ငံရေးအရာစိန်ခေါ်လာနိုင်သူတွေကိုဖယ်ရှားအရေးယူမှုတွေလည်းလုပ်နေတယ်လို့တချို့အကဲခတ်တွေကသုံးသပ်နေပါတယ်ရှင်
။ကမ္ဘာကြီးမှာအခု2023ခုနှစ်အတွင်းလူဦးရေ85သန်းတိုးလာခဲ့တယ်လို့အမေရိကန်ကကောင်စင်းဌာနကပြောကြားလိုက်ပါတယ်။ဒါကြောင့်နှစ်စန်းတည့်နေ့ကျရင်ကမ္ဘာလူဦးရေတန်8000ကျော်ရှိနေမှာဖြစ်ပါတယ်။အမေရိကန်ကကောင်စင်းဌာနထုတ်ပြန်တဲ့စာရင်းအရအခုနှစ်အတွင်းကမ္ဘာလူဦးရေတိုးနှုန်းက1ရာခိုင်နှုန်းတော့မပြည့်ပါဘူးရှင်။နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့အတူကျွန်မခင်လေးပြောပြခဲ့တာပါအခုအရင်ဆုံးတော့နှစ်တစ်ခုအထူးအစီအစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့စတင်ကြပါတယ်အမျိုးသမီးသတင်းသမားတွေရဲ့တစ်နှစ်တာဖြတ်သန်းမှုနဲ့နှစ်သစ်မျှော်မှန်းချက်အကြောင်းပါမကြာခင်ရပိုင်းတွင်မှာပဲ2023ခုနှစ်ကုန်လို့2024နှစ်သစ်ကိုကူးပြောင်းတော့မှာပါသတင်းဌာနအသီးသီးမှာအလုတ်လုတ်ကင်နေကြတဲ့မြန်မာအမျိုးသမီးသတင်းသမားတွေအနေနဲ့2023တစ်နှစ်တာကိုဘယ်လိုထူးထူးခြားခြားဖြတ်သန်းခဲ့တာရှိပါသလဲမြန်ဆန်မှန်ကန်တဲ့သတင်းတွေတင်ပြနိုင်မှုဘယ်လိုစိန်ခေါ်မှုအခက်အခဲတွေကိုကြော်ဖြတ်ခဲ့ရပါသလဲအမျိုးသမီးသတင်းသမားရဲ့တစ်နှစ်တာဖြတ်သန်းမှုနဲ့နှစ်သစ်အတွက်မျှော်မှန်းချက်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ချင်းမာယုံအကြီးအကဲမတ်မွန်မွန်မြတ်ထိုင်းအခြေစား VOA သတင်းတောက်မတ်အေးအေးမှမြစီမသတင်းဌာနကရုတ်တံတင်ဆက်သူမှုတို့ကိုဆက်သွယ်မေးမြန်းပြီးတော့အမျိုးသမီးအထူးအစီအစဉ်အဖြစ်မက်ခင်ဖြူတွေကတင်ဆက်ပေးထားပါတယ်ရှင်There's a path we must choose sometimes. Gotta stand up and fight sometimes. Hello, my name is Alashin. VOA အမျိုးသမီးအစီအစဉ်မှာအခုလိုပါဝင်ပေးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင့်။ကျွန်တော်တို့အားလုံးသိတဲ့အတိုင်းပဲဒါသိမကြခင်မှာဆိုလို့ရှိရင်တော့ဒီ2023နှစ်ကုန်လို့နှစ်သစ်ထဲကိုရောက်လာတော့မှာဖြစ်ပါတယ်။ကျွန်တော်ဒီ2023တနှစ်တာအတွင်းမှာသတင်းဌာနအသီးသီးမှာအလုတ်လုတ်ကင်နေကြတဲ့ဒီကျွန်တော်တို့အမျိုးသမီးသတင်းသမားတွေရဲ့ဖြတ်သန်းမှုတချို့ပေါ့နော်။ဒီအနှစ်ချုပ်ဒီအမျိုးသမီးအစီအစဉ်နေနဲ့တင်ပြချင်တာဖြစ်ပါတယ်။
ကျွန်တော်ဒီ2023ကိုပြန်ကြည့်ကြမယ်ဆိုလို့ရှိရင်ဘလို့သတင်းမျိုးတွေကိုအဓိကတင်ပြခဲ့ရလဲတခြားနှစ်တွေနဲ့မတူဘဲနဲ့ပေါ့နော်ဒါထူးထူးခြားခြားဘလို့ဖြစ်ရက်တွေခက်တန်းခဲ့ရတာရှိတယ်လဲနောက်သတင်းတွေစူးစီးတင်ပြတဲ့အခါမှာလဲပတ်လိုက်မှုကိန်းကိန်းမှန်မှန်ကန်ကန်နဲ့ဖြစ်အောင်ဒီတင်ပြကြတဲ့အခါမှာအခက်ခဲကြုံရတာတွေရှိသလားအထူးသဖြင့်ကျမတို့ဒီအမျိုးသမီးသတင်းတောက်တွေကြုံရတဲ့စိန်ခုံမှုအခက်ခဲတွေများတယ်နှစ်တစ်နှစ်လို့ပြောမယ်ဆိုရင်လည်းဘာကြောက်ပြောနိုင်တယ်လဲစသဖြင့်ပေါ့နော်ဒီလိုအခြေအနေတွေကိုဟိုဆွေးနွေးသုံးသပ်ကြရင်လည်းဒီချိန်ထဲမှာလည်းရှင်းရှင်းနှစ်အတွက်ကောဘလို့မျှော်မှန်းချက်တွေရှိသလဲဆိုတာကိုကျမတို့ဆွေးနွေးကြဖို့ပါဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မမမုံမြတ်ကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်ဒီနှစ်2023ခုနှစ်ဒီနှစ်တာအတွင်းမှာကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သတင်းတွေကိုတင်ပြတဲ့အခါမှာဘလို့သတင်းမျိုးတွေကိုအများစုတွေ့ကြရလဲရှင
်ဒီနှစ်မှာတော့ဟို2023တစ်နှစ်လုံးလို့လို့မှာအများဆုံးတွေ့ရတဲ့သတင်းတွေကတော့ဒီပြိပခါနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်ပြိပခါနဲ့ပတ်သက်တဲ့သတင်းတွေတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေနောက်တစ်ခါဒီအနိဋ္ဌာယုံသတင်းတွေအဲ့ဒီသတင်းတွေကအများဆုံးလို့ပြောလို့ရတယ်အများသောအားဖြင့်ကျွန်တော်တို့မီဒီယာတွေကိုစောင့်ကြည့်တဲ့ဒီခွဲတွေအစီအခံစာတွေမှာသတ်ကြည့်မယ်ဆိုလို့ရှင်လဲကျွန်တော်တို့ရဲ့သတင်းအရေးသားမှုတော်တော်များများကို conflict centric ပေါ့ဖြစ်တယ်ပြိပခါကိုဇောင်းပေးတဲ့အရေးသားမျိုးတွေသတင်းမျိုးတွေ content မျိုးတွေများတယ်လို့ပြောကြတယ်ပေါ့နော်ဆိုတော့အဲ့ဒီဟာမှာဘာသွားပြီးတော့ကျွန်တော်တို့တိတာလဲဆိုတော့လူတွေကဒီနှစ်ထဲမှာဆိုထိုးသဖြင့် news fatigue ဖြစ်လာတယ်ဘယ်လိုလဲသတင်းဆိုကြောက်တာမဖတ်ချင်တော့အနေထားအောင်သတင်းတွေအများများတဲ့အတွက်လေအဲ့တော့ကျမတို့သတင်းဌာနမှာလည်းအဲ့ဒီကိစ္စကိုပြောကြတယ် viewer တွေကြာသွားတယ်တိတိတတ်တာပေါ့နော်အထူးသဖြင့်မျိုးသမီးတွေကသတင်းဖတ်တဲ့နှုတ်ကတဖြည်းဖြည်းပို့ပြီးတော့နည်းလာတယ်ပေါ့နော်အဲ့ဒါကိုသတိထားမိအဲ့တော့အဲ့ဒီသတင်းအနေကိုကျမတို့တက်နိုင်သမျှပေါ့နော်တခြားသောလူတွေအတွက်အကျိုးရှိမဲ့လူတွေစိတ်ဝင်စားမဲ့entertain ဖြစ်စေမဲ့เนาะပျော်ပြေတဲ့သဘောမျိုးတည်င်းinform လုပ်တဲ့သဘောမျိုးပေါ့เนาะအဲ့ဒါမျိုးပုံစံနဲ့ဟာတွေကိုလည်းရေးကြပါဆိုတာမျိုးတိုက်တွန်းရတာမျိုးရှိတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ပေါ့2000ပြိပခါဆိုတာလည်းတကယ်ဖြစ်နေတာဆိုတော့တည်င်းသမားတွေနဲ့ရှောင်လွဲလို့မရဘူးသို့တော်လည်းပြိပခါတွေကိုတည်င်းလုံနေတဲ့ဂျားတွေကပဲပြိပခါတန်ခံရတဲ့အမျိုးသမီးတွေရဲ့လိုအပ်ချက်တွေဆစ်ဆောင်ကလေးတွေအတွက်လိုအပ်ချက်တွေဒါတွေကိုလည်းတည်င်းမီဒီယာတော်တော်များများမှာပေါ်ပြစောင်းပေးပေါ်ပြထားတာတွေ့ရတဲ့အတွက်ဘာပဲဖြစ်ဖြစ်ပြိပခဆုံးနဲ့ရက်ခတ်ခံရတဲ့လူတွေရဲ့အတန်တွေလည်းမီဒီယာတွေမှာအများကြီးတွေ့ရတယ်ဆိုတာကိုကျွန်မဟိုဒီနှစ်အတွက်သတင်းတွေအနေနဲ့သုံးသပ်ချင်ပါတယ
်ဟုတ်ကဲ့ပါရှင်မှုအနေနဲ့ရောမှုဆိုလို့ရှိရင်လည်းဒါမက်ဆီမရုပ်တံပစ်ဆက်သူအဖြစ်နဲ့နေစဉ်ဆိုသလိုဒါသတင်းတွေကိုတင်ပြနေတာပေါ့နော်ဆိုတော့ကိုတင်ပြတဲ့အခါမှာဒီနှစ်2023ကိုပြန်ကြည့်မယ်ဆိုလို့ရှိရင်ဘလို့သတင်းတွေအများစုတွေ့ရလဲကိုရော
ဟုတ်ကဲ့မှုကဆိုလို့ရှိရင်ဒီတိုက်ပွဲသတင်းတွေပေါ့နော်တိုက်ပွဲတွေဖြစ်တဲ့ဒီနေ့ညတာအများဆုံးကြည့်နေရတယ်။နောက်တစ်ခုကကျတော့ဆစ်ဆောင်လူဦးရေတွေတိုးလာတယ်။နောက်ပြီးတော့ဒီဆစ်ဆောင်တွေအတွက်ဆိုလို့ရှိရင်လည်းဒါအခက်အခဲတွေရှိတယ်ပေါ့နော်။လုံလောက်တဲ့စားနေရိတ်ခံမှုရှိတာတို့ပြီးတော့သူတို့စီမှာဒီလုံလောက်တဲ့ဟိုဘယ်လိုပြောမလဲလုံခြုံမှုမရှိတာမျိုးတွေပေါ့နော်စသဖြင့်ပေါ့ဒါမျိုးတွေကိုဒါဖတ်ရတယ်ပေါ့အဲ့လိုမျိုးဖတ်တဲ့အခါမျိုးကြလို့ရှင်ကို့အနေနဲ့ဆိုရင်အများကြီးစိတ်မကောင်းဖြစ်ရတယ်တိုက်ပွဲတွေဆိုလို့ရှင်လည်းဒီလိုပဲပေါ့နော်တိုက်ပွဲတွေကြောင့်ဒီပြည်သူတွေတိတ်ဆုံးသွားတာမျိုးရှိမယ်နောက်ပြီးတော့ရှယ်ဖို့တွေတိတ်ဆုံးသွားတာမျိုးရှိပေါ့ဒါမျိုးတွေဆိုလို့ရှင်လည်းဒါတော်တော်ဝမ်းနည်းစရာကောင်းတဲ့ဒါသတင်းမျိုးစားတွေပေါ့နော်ဒါမျိုးတွေဖတ်ရတဲ့အခါကျရင်အဲ့တနေ့လုံးမှာဆိုလို့ရှိရင်အမြဲတမ်းပေါ့နော်ဒါမျိုးတွေကဟိုအမြဲတမ်းနေပါဖတ်နေရတဲ့ခါကျတော့တစ်ခါတလေကျရင်ကိုဟာကိုတော်မှအဲ့လိုစိတ်ထဲမှာဘယ်လိုပြောမှမသိတဲ့ခံစားချက်မျိုးတွေနေပေါ့နော်တနေ့ဒါအဲ့လိုအစစ်မပြေတဲ့ရက်တွေတည်းရှိခဲ့ပါတယ်ပေါ့
ကျော်မအေးမှာဆိုရင်တော့ဒါ VOA ရဲ့ထိုင်းအခြေစိုက်အမာခံသတင်းတော်ဝိုင်းရင်သတင်းတော်လို့လည်းပြောလို့ရပါတယ်နှစ်ပေါင်းများစွာဒီမြန်မာပြည်တွင်းမှာဖြစ်နေတဲ့နော်ဒီဖြစ်ပျက်သမျှအခြေအနေတွေအပြင်နေဆက်ဒုက္ခတဲ့အရေးပဲပြောနောက်ဒီပြပကိုထွက်ပြီးတော့အလုတ်လုလာတဲ့အထူးဖြင့်ထိုင်းကိုလာတဲ့အလုတ်သမားအရေးကိစ္စရယ်ဆိုလည်းအများအမ်းပြောနေတာဆိုတော့လေမအေးမှာအတွက်ရောဒီ2023ခုနှစ်မှာသူစကြောက်ကိုတတိပြုမိရလာအောင်ပေါ့နော်တရင်ဒီလုတ်ခဲ့ရတာတွေမှာဟိုဗားရည်မြင်မြင်ဟုတ
်ကဲ့ဒီ2023ခုနှစ်ထဲမှာဆိုရင်တော့ဟိုကျမလည်းပဲဒီဒုက္ခတွေတရင်အတော်များများကိုလုတ်ခဲ့ရတာပေါ့နော်ထိုင်းနေစက်မှာဆိုရင်ဒီ AB လထဲမှာဆိုရင်ဒုက္ခတွေ 8,000 လောက်ကဒီထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာခဲ့ရတယ်လေဖြစ်ခဲ့တယ်ပေါ့နော်နောက်ထပ်လည်းအဲ့လိုပဲဒီရာကနန်းလောက်ထောင်ကနန်းလောက်ဆိုတာကအမြဲလိုလိုဟိုထွက်ပြေးတိမ်းရှောင်နေရတာလည်းရှိတယ်အထူးသဖြင့်KND ဘက်ကဒုက္ခတွေဆိုရင်လည်းဒီပြီးခဲ့တဲ့ဇွန်လလောက်ထဲမှာသူတို့ထွက်ပြေးတိမ်းရှောင်ရတာလည်းရှိတယ်ကရင်ဘက်ကဆိုရင်တော့ဒီ AB လထဲမှာပေါ့နော်ထွက်ပြေးတိမ်းရှောင်တာ8,000လောက်ရှိတာပေါ့နော်အဲ့လိုပဲအခုအချိန်ထိလဲပေါ့ နော်ဟိုဒါကတော့ဒီကိုယ့်ရဲ့ပြည်တွင်းထဲမှာပဲပေါ့နော်ဒီကရင်ပြည်နယ်ထဲမှာပဲအဲကျွန်တော်တို့ ਨੇ အနီးဆုံးပေါ့အနေဆက်နဲ့အနီးဆုံးနေရာမှာအထွေပြေးတင်းရှောင်နေရတာအခုလက်တလောအခြေအနေမှာပဲပေါ့နော်9000လောက်တောင်ရှိတာပေါ့နော်ဒါဒီဇင်မာလထဲမှာဖြစ်ပျက်တဲ့အခြေအနေပေါ်မှာပဲအဲ9000လောက်ရှိတာပေါ့အဲ့တော့ဒီပြောရမယ်ဆိုရင်ဒီကျွန်တော်တို့ကတိုက်ပွဲသတင်းတွေအများကြီးလုတ်ခဲ့ရတယ်အဲဒီစစ်ဘေးရှောင်ပြည်သူတွေရဲ့သတင်းတွေအများကြီးလုတ်ခဲ့ရတယ်အဲနောက်တစ်ခါကျတော့ဒီထိုင်းနယ်ဇက်သေးကိုပေါ့နော်အဲဒီမြန်မာပြည်ရဲ့ဒီနိုင်ငံရေးစီးပွားရေးအဲစစ်ရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာတဲ့လူတွေကလည်းနေ့တိုင်းနေ့တိုင်းမှာဖမ်းမိနေတာပေါ့เนาะဆယ်ကနန်းနဲ့ဖမ်းမိတာရှိတယ်ရာကနန်းနဲ့ဖမ်းမိတာကြီးလည်းရှိတယ်အဲ့တော့ပြောရမယ်ဆိုရင်ဒီအလုံးအင်းနဲ့ဟိုပေါ့เนาะဒီထိုင်းနယ်ဇက်ထဲကိုထွက်ပြီးတော့ထွက်ပြေးလာကြတာပေါ့เนาะအဲ့လိုသတင်းမျိုးတွေကျွန်မအများကြီးလုတ်ခဲ့ရပါเนาะ
အခုအားလုံးပြောသွားတဲ့အတိုင်းပါပဲသတိထားမိတဲ့အချက်ထဲမှာဆိုလို့ရှိရင်ဒါဒီ2021တို့22တို့ဒီအာနာသိမ့်မှုနောက်ပိုင်းနေမှာဖြစ်ခဲ့တဲ့တခြားနှစ်တင်တွေတော့မတူတာဒီနှစ်မှာတော့တိုက်ပွဲတွေပိုများလာတာမျိုးပေါ့နော်ဆိုတော့ရှမ်းမြောက်ပိုင်းမှာဥမာ10-20စစ်စင်ကြီးဖြစ်သွားတာမျိုးတွေနောက်ဘီနီကရင်ချင်းစားတဲ့ရှိသမျှဒီနယ်ပယ်စုံမှာလည်းအဲဒေတာတွေမှာလည်းစစ်စင်ကြီးတွေမျိုးသိမ့်တိုက်ပွဲတွေဖြစ်လာတယ်တိုက်ပွဲတွေကမျိုးပြဒေတာတွေထင်ရောက်လာပြီးတော့ဒီလူတွေစွန့်ခွာထွက်ပြေးမှုတွေပိုများလာတာမျိုးပေါ့နော်ဒီလိုသတင်းတွေကတော့ကျမတို့2023မှာအလွန်မိုးဆုံးလို့ပြောရမယ်လို့ထင်ပါတယ်ဆိုတော့ဒီလိုသတင်းတွေတင်ပြတဲ့နေရာမှာရောဒါကကျမတို့ရဲ့တိုင်းပြည်ဖြစ်နေတဲ့တစ်ဖက်မှာကြတော့လေဟိုကိုတိုင်းပြည်ထဲမှာကိုမိသားစုတွေမိတ်ဆွေရှိနေတဲ့နေရာမျိုးဖြစ်တယ်လို့ကိုတိုင်းပြည်အရေးကိုဖော်ပြတဲ့အခါမှာဆော့ဆော့ရောမှုကတော့အနေချင်းပြောသွားတာရှိပါတယ်ဒါသူတင်ပြရတဲ့အခါမှာဟိုခန်းစားချက်တွေရှိတယ်ပေါ့နော်ဆိုတော့ဘယ်လိုအခက်အခဲတွေရှိလဲအဲ့လိုအခက်အခဲဖြစ်လာရောဘယ်လိုကြော်ဖြတ်ပြီးတော့သတင်းတွေကိုတင်ပြဖို့ကြိုးစားတယ်လဲမှုပဲအရင်ဆုံးဟိုပြောပြပေးလိုက်ပါလား
ဘောကြတော့ဒါမျိုးပြောရရင်တော့အမှန်တိုင်းပြောရင်စစပြောသလိုပဲဝန်းနေတယ်တခါကြည့်ရလို့ရှိရင်အဲ့လိုတဲ့မျိုးဟိုပြောတော့မပြောချင်တော့တဲ့အခါမျိုးတွေအများအားဖြင့်ဆိုရင်ကလေးတငယ်တွေတည်ဆုံတဲ့အခါမျိုးဆိုလို့ရှိရင်တော်တော်စိတ်ထိခိုက်ရတယ်။ဘာကြောင့်လဲဆိုတော့တက်လာတဲ့ပုံတွေကိုကြည့်ရတာပဲဖြစ်ဖြစ်ဒီစာတင်ကြောင်းတွေမှာအဲ့လိုဖြုတ်ခွင်းခဲ့တာတခခုပေါ့နော်အဲ့လိုမျိုးဟာတွေဆိုလို့ရှိရင်ဒါသူတို့လေးအတွက်တအားဟုတ်စိတ်မကောင်းဖြစ်တဲ့အခါတိုင်းဒီလိုတဲ့မျိုးဆိုရင်ဒါတော်တော်ခံစားရတဲ့အတွက်ကိုတော့မပြောချင်ဘူးပေါ့နော်ဒါပေမဲ့ဒါသူတို့ခံခဲ့ရတယ်ခံခဲ့ရတာကိုဒါသိရမယ်ပြည်သူတွေလည်းအမှန်တိုင်းသိရမယ်တခြားသူတွေလည်းဟိုသိကိုသိရမယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုတင်းနေဖုံးလန်းတာကိုခံခဲ့ရတဲ့အတွက်ဟိုအမှန်တိုင်းမသိတာအမှန်တိုင်းသိရင်တော့မှပဲတချို့တလျာ data တွေကဟိုထင်ချန်ထားတာမျိုးတွေရှိတယ်ပေါ့နော်ဒါမျိုးတွေကိုယ့်လက်ကျရင်မလုပ်ချင်ဘူး data ဆိုလည်းအတိအကျဟိုအတက်နိုင်ဆုံးပေါ့နော်ကိုဒီမြေပြင်မှာရောက်နေတာမဟုတ်တဲ့အတွက်ဒီမြေပြင်ကနေတင်းယူရဲသူတွေနဲ့အတက်နိုင်ဆုံးချိတ်ဆက်ပြီးတော့ဒီ data ကအချက်လက်ကပြည့်စုံတာဟုတ်ရဲ့လားဒါမှမဟုတ်ဟိုအနည်းငယ်ဟားနိုင်မယ်ဆိုရင်ရောဘယ်လောက်ဟားနိုင်လဲပေါ့နော်ဟိုအတိအကျကြီးမဟုတ်ရင်တော့မှပဲတေချာတာတခုကအဲ့လိုဟိုမမားစီတဲ့သတင်းအချက်လက်တွေကိုပေးချင်တဲ့စိတ်ဆန္ဒရှိရဲ့ပေါ့နော်အဲ့ဒါကြောင့်မို့လို့အဲဒီအိတ်စိတ်တခုတည်းနဲ့ပဲဒါမျိုးတွေကိုလုတ်ဖြစ်ပါတယ်ရှင်
မေးမအနေနဲ့ရောဆိုတော့အမဆိုဒီဒုက္ခတဲ့ရေးတွေเนาะဒီတိုက်ပွဲတွေပြောလာတဲ့အခါမှာကိုကယုံကြည်စိတ်ချတဲ့တရင်ဌာနတခုဖြစ်ဖို့ဆိုရင်ဗက်လိုက်မှုကင်းအောင်အချက်လက်မှန်အောင်ကြိုးစားတဲ့အခါကျတော့ဒီလိုအချိန်ကြီးကြုံရတဲ့အခါမှာကိုယ့်ရဲ့ခံစားချက်မပါဘဲနဲ့တရင်တွေတင်ပြနိုင်အောင်ဘယ်လိုများကြိုးစားရလဲရှင
့်တရင်တွေကိုတင်ပြတဲ့အခါမှာတော့ကျမတို့ကဒီအမှန်တရားဘက်ကိုတော့ကျမတို့လိုက်ရတယ်လို့ပြောရမှာပေါ့เนาะဒီအမှန်တိုင်းအရှိအတိုင်းကိုကျမတို့ပြည်သူတွေကိုတရင်အချက်လက်ပေးရတာအဲ့တခါခါမှာဟိုကျမတို့မှာဒီဘယ်မလိုက်ရဘူးဆိုတဲ့ဟာမျိုးတွေဟိုဒီသတင်းသမားတွေမှာကြင်ွက်တွေရှိပါတယ်ဒါပေမဲ့အမှန်တရားကိုတော့ပြည်သူတွေသိအောင်ကျမတို့လုပ်ပေးရတာပေါ့နော်အဲ့တော့ပြောရမယ်ဆိုရင်ကျမသတင်းလုတ်တဲ့အခါမှာအမှန်တရားဆိုတဲ့ဟာပေါ်မှာဒီနိနာသူတွေဘက်ကနေပြီးတော့ဟိုဇောင်းပေးပြီးတော့ဖော်ပြတာမျိုးတွေကျမကတော့လုပ်ပါတယ်ရှင
်သတင်းကိုအချိန်နဲ့တပင်းကြီးမြန်မြန်ဆန်ဆန်ရဖို့အားထုတ်ရတဲ့နေရာမှာလည်းဟုတ်ပါမယ်အချိန်နေမဟုတ်တဲ့ခါကျတော့ပုံပြီးတော့ခက်ခဲမယ်လို့ထင်ပါတယ်ဆိုတော့သတင်းတွေကိုမှတ်မှတ်ကန်ကန်နဲ့စစ်ဆင်နိုင်အောင်ကိုယ့်ရဲ့ယုံကြည်ရတဲ့လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်ဆက်ပြီးတော့လူတွေရဲ့ယုံကြည်မှုရအောင်လည်းတစ်ချိန်တည်းမှာကြိုးစားရတဲ့ခါကျတော့လေဆိုတော့မတ်မွတ်မွတ်မြတ်တို့အနေနဲ့ရောသတင်းတွေကိုဘယ်လိုများစစ်ဆင်လဲမ
ှဒီ PP မှာတော့ကျွန်တော်တို့ဒီသတင်း editor တွေရဲ့ဟိုနေပေါ့နော်မူကတော့သတင်းမြန်တာတဲ့မှန်ဖို့ဦးစားပေးရမယ်ဆိုတဲ့မူနဲ့သွားပါတယ်ဒါလေးမှာသတင်းတွေနောက်ကြောင်ကြာလိမ့်မယ်နောက်ကြပေးမယ်လည်းကိစ္စမရှိဘူးတကယ်တော့ပို့ပြီးတော့မှန်ကန်တဲ့သတင်းပေါ့နော်သတင်းဦးရာသတင်းထူတာတဲ့သတင်းမှန်ဖို့ဒါဦးစားပေးရမှာဆိုတဲ့မူနဲ့ရက်တည်ပါတယ် TVB ကတော့လေအဲ့တော့ခါမှလည်းဟိုကျမတို့မှာစိန်ခေါ်မှုတွေတော့အများကြီးရှိရပါတော့နော်သတင်းမီဒီယာအားလုံးလူလူကြုံရတဲ့စိန်ခေါ်မှုပါပဲဆိုတော့ဒီတွင်မှာရက်တည်ဖို့ရခက်ခဲတဲ့အတွက်သတင်းမီဒီယာတော်တော်များများကဒီ မြန်မာနိုင်ငံပြည်ပမှာအခြေချရတယ်ပေါ့နော်ပြည်ပမှာအခြေချကြတယ်ခါမှာအဲဒီပြည်တွင်းမှာရှိတဲ့ဒီကြံခဲ့တဲ့ကျွန်တော်တို့ရဲ့ဟုတ်ပေါ့နော်ကျွန်တော်တို့ရဲ့တည်င်းသမားတွေကလည်းတည်င်းစစ်စစ်မှုညံညံဆန်းအောင်မှန်ကန်တဲ့တည်င်းရဖို့က verify လုပ်ရတာမျိုးတော့ပါတည်င်းလုပ်တဲ့နေရာမှာအဲမြန်တွေ့ရတဲ့အခက်ခဲပေါ့ဒါကတော့မီဒီယာတိုင်းအားလုံးကြုံရမှာပဲဒါပေမဲ့ကိုယ့်ရဲ့ဟိုအသက်အနေကိုယ့်ရဲ့ပေါ့နော်လုံခြုံရေးကိုအာမငဲ့ကွက်ဖဲနေ့စဉ်တည်င်းတွေပို့နေတဲ့ကျွန်တော်တို့ရဲ့ဒီဟိုပေါ့နော်မီတည်င်းတော့ဒီပြည်ရမှာနေတဲ့တည်င်းတော့ဒီမရှိပဲနဲ့ကျွန်တော်တို့ဒီတည်င်းစစ်စစ်မှုတွေကိုဒီလောက်ထိမြန်မြန်ကန်ကန်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်ရမယ်လို့ထင်ပါဘူးဆိုတော့အဲ့ဒီလူတွေရဲ့တန်ဖိုးကိုလည်းကျွန်မဒီနေရာနေပြီးတော့ဟိုနင်းပေါ့နော်မှတ်တရပြောချင်ပါတယ်သူတို့ရဲ့သူတို့မရှိဘူးဆိုလို့ရှိရင်ကျွန်တော်တို့ရက်တည်ပြုရတယ်ခဲရင်ပါတယ်တည်င်းဌာနတိုင်းလို့ပြောပါပြိုင်နေတဲ့မှာပဲကျွန်တော်တို့တည်င်းသမားတွေဒီတည်င်းနေပြိပခတည်င်းနေနေ့တိုင်းလုံနေရတယ်စိတ်ဆင်းရဲစရာတည်င်းနေနေ့တိုင်းလုံနေတယ်တည်င်းသမားတွေမှာနေ့စဉ်နဲ့များဒီတည်င်းနေရရိုက်ခတ်မှုတန်စိတ်တန်ရတယ်စိတ်ဖိစီးမှုတွေရှိနေတယ်ဆိုတာကိုလည်းကျွန်တော်တို့ဟိုတည်င်းမီဒီယာတွေမှာဥဆောင်တဲ့သူတွေပုံလုံးပေါ့နော်တတိထားဖို့လို့ပေါ့နော်အဲ့ဒီအခါမှာသူတို့အတွက်လည်းကာလတစ်ခုပေါ့နော်ပူဇော်ပေးဖို့သူတို့ဟိုချိန်ပေးဖို့ပေါ့နော်အဲ့ဒါမျိုးလေးတွေကျွန်တော်တို့စဉ်းစားမယ်ဆိုလို့ရှိရင်ပို့ပြီးတော့သတင်းသမားတွေအတွက်လည်းဟိုပို့ပြီးတိကျမှန်ကန်တဲ့သတင်းတွေလောက်လာနိုင်မှုရအတွက်လေချိန်ပို့ပြီးတော့ရလာနိုင်မယ်လို့ထင်ပါတယ်မြို့သမီးသတင်းတောက်တွေကတော့ပို့ပြီးတော့စိုးတာပဲဖြစ်လို့ဆိုတော့အမိတစ်ခါလေးမိခင်နေပါတယ်သူတို့ပြည့်ရလွားရရှောင်းရပုံရတဲ့ခါမှာကိုယ်ကလေးတွေရဲ့အလုံးဂျုံကြီးကိုမိသားစုရဲ့လုံဂျုံကြီးပေါ့နော်ဒါကိုဖေးမေယိုတွေပါရှိရဆိုလို့ရှိရင်အဲ့ဒီဟာတွေကမှစထည့်စဉ်းစားရတယ်ဆိုတော့အဲ့ဒီမြို့သမီးတွေကတော့ပို့ပြီးတော့ risk ကပို့ကြည့်ရတယ်ဒီမဲ့ထင်ဟုတ်ကဲ့
မိန်းမအနေနဲ့ရောဒီတည်င်းနေကိုခါလေးမှာတကယ်ဖြစ်နေတဲ့အခြေအနေကိုကိုကတင်ပြချင်ပေမဲ့အဲ့နေရာကိုဆက်သွယ်ဖို့ခက်ခဲတာပဲဖြစ်ဖြစ်ပေါ့နော်တခြားဒီတယောက်ကပြောလိုက်ပေမဲ့ဒါဟုတ်ပါမလားဆိုတာကိုမှန်ကန်မှုပြန်စစ်ဆေးကြရတာလည်းရှိတာလို့ဆိုတော့အဲ့နေရာမှာရောမိန်းမအနေနဲ့ရောဒီတည်င်းလိုက်တဲ့အခါတည်င်းလုပ်တဲ့အခါမှာအခက်ခဲဘာတွေကြုံရတာရှိလဲရှင့်
အဲ့လိုမျိုးတွေတော့အခက်အခဲတွေလည်းကြုံရပါတယ်။အဲတချို့နေရာတွေမှာအင်တာနက်ဆက်သွယ်တွေဖြတ်တောက်ထားတာလို့ဖုန်းလိုင်းတွေဖြတ်တောက်ထားတာလို့အဲ့ဒါမျိုးတွေရှိတဲ့အခါမှာဒီသတင်းမှန်တွေရဖို့အခက်အခဲတွေရှိလာတယ်။ဒါပေမဲ့တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲဟိုကျမတို့ဒီမြန်မာနိုင်ငံကပြည်သူပြည်သားတွေကသတင်းသမားတွေဖြစ်လာတယ်လို့ဖြစ်လာပါတော့။ပြည်သူပြည်သားသတင်းသမားတွေများလာတာပေါ့နော်။အဲအဲ့ပြည်သူပြည်သားသတင်းသမားတွေများလာတဲ့အတွက်လည်းဟိုကျမတို့အတွက်လည်းအများကြီးအထောက်အကူဖြစ်ပါတယ်။အဲသူတို့တွေရဲ့သတင်းတွေကဟိုကျမတို့စီကိုမှန်ကန်တဲ့သတင်းတွေလည်းရောက်လာသူတို့ချိုးဟာတွေလည်းဟိုကောလာဟာလသတင်းတွေလည်းရောက်တာတွေလည်းရှိတာပေါ့နော်။ဒါပေမဲ့ကျမတို့ကအဲ့အရာတွေကိုသေချာစီစစ်ပြီးတဲ့အခါမှာမှန်ကန်တဲ့သတင်းတွေကိုရွေးချယ်ပြီးတော့ကျမတို့အသုံးပြုလာတာတွေလည်းရှိတယ်။အဲ့တော့ခက်ခဲတွေတော့ရှိပါတယ်။ဒါပေမဲ့လည်းပို့ပြီးတော့အားကောင်းလာတာကတော့ပြည်သူပြည်သားသတင်းသမားတွေကပို့ပြီးတော့အားကောင်းလာတယ်လို့ပြောလို့ရပါရှင့်။
ဟုတ်ကဲ့ဘူးနေနဲ့ရောဗာမြန်ကိုကြုံတွေ့ရတဲ့အထဲမှာမှအခက်ခဲပေါ့နော်ကိုအတွက်စိန်ခေါ်မှုအတိတ်ကဘာတွေရှိမယ်လို့ထင်လဲ
ဟုတ်တရင်ဖတ်တဲ့နေရာမှာကတော့အခက်ခဲတော့မရှိပါဘူးဒါပေမဲ့တစ်ခါတလေဟိုတရင်လိုက်တဲ့အခါမျိုးပေါ့နော်တရင်ကိုလည်းအလိုမျိုးဆက်ဆက်ပြီးတော့ပြင်းထန်တဲ့ဟာမျိုးတွေပြောလို့ရှင်ဗာမျိုးကြုံရလဲဆိုရင်ကတချို့ကကြတော့မပြောရတာမပြောရဘူးပေါ့နော်ဒီတရင်တည်ဟုတ်လားမဟုတ်လားသွားကွန်ဖရင့်လုပ်ချင်လို့အဲဒီဘက်မှာဖြစ်ပြနေတဲ့ဘက်ကိုလမ်းပြီးတော့ဆက်သွယ်တယ်အထူးသဖြင့်ဒါကတော့တို့လည်းပြပြောလို့မရပါဘူးဘာကြောင့်လဲဆိုတော့ဒါတို့ကပြည်ရဲမှာနေနေရတာဖြစ်တဲ့အတွက်ဟိုတခုခုများဆိုလို့ရှိရင်ဟိုတို့ဒီဟာကိုစိုးရိမ်နေပေါ့နော်အဲ့တော့တို့မပြောရင်တော့ကျုပ်ပေါ့ကျမမျက်စိမှာပါဒီတရင်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်မြင်ချင်လို့ပါဆိုရင်ဟုတ်ကဲ့မအားလို့ပါလို့အဲလိုမျိုးပေါ့နော်ဒါတို့ကြောက်စိတ်တွေပေါ့နော်အဲကြောက်စိတ်တွေလည်းတချို့စီမှာတော့တွေ့ရတယ်ပေါ့တို့အနေနဲ့ပြောပြဖို့အများကြီးဝင်နေနေတယ်တို့အဲလိုမျိုးရှောင်လွဲတယ်ပေါ့နော်ရှောင်နေပေါ့ဒါမျိုးကြီးဒါကြုံအများကြီးဒါထက်ကြုံရမယ်ဆိုလို့ရှင်မို့လို့အနေနဲ့ဒီအမှန်တရားကပေါ်လာမှာမဟုတ်ဘူးနောက်တစ်ခုကကိုရီဖိနှိပ်နေတယ်ဟုတ်တယ်ဒါတိတော့မှာမဟုတ်ဘူးပေါ့နော်ဒီအကြောက်တရားတွေရှိတာဟုတ်ပါတယ်တို့ဒါပြည်ရဲမှာနေရလို့ဒါတို့ခက်ခဲ passive wise ဆိုလဲ see why ခက်ခဲပေါ့နော်ဒါမျိုးကြီးကြုံရတာဟုတ်ပေမဲ့ဟိုတကယ်ဆိုရင်ကိုတကယ်ခံရတယ်ဆိုလို့ရှိရင်အဲ့လိုရေးရဲဝုန်းဝုန်းလေးပြောစီခြင်းနဲ့ပေါ့နော်ဒါမျိုးတွေရောမြင်ရပါတယ်ဟုတ
်အဲ့အဲ့ theme မှာအမျိုးသမီးဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်တိတန့်အမျိုးသမီးတွေအတွက်ကြုံရတဲ့အခက်ခဲမျိုးဆိုရင်ကောဘယ်လိုအရာမျိုးကိုပြောနိုင်မလဲမိန်းမကဘယ်လိုမြင်ပြီးလဲမ တရင်တော့ကတရင်တော့တွေထဲမှာကျွန်တော်တို့အစပိုင်းတော့ဆိုကြုံခဲ့ရတာပါလဲဆိုလို့ရှိရင်အမျိုးသမီးတရင်တော့တွေပဲများအလောက်ကနေထွက်ဟိုဆက်မလုကြတော့တာမျိုးတွေပေါ့နော်ဖြစ်ချက်ဖြစ်ခဲ့ကြရတယ်ရှိရယ်။ဘာလို့ဆိုဖိနေမှုမျိုးစုံချားထဲမှာရယ်နောက်မိသားစုစားဝတ်နေရေးဆိုရယ်ဒီပတ်ပေါင်းစုံကပေါ့သူတို့ရင်ဆိုင်ရတဲ့အခါတွေမှာဆက်ပြီးတော့လုပ်ဖို့အတွက်ထက်ခဲတွေတိတ်များလာတော့ဆက်မလုကြတော့အမျိုးသမီးတရင်တော့ဦးကြီးနည်းသွားတာကြီးလည်းရှိရယ်ကျတော့ဒီလိုအခြေအနေတွေရော2023ခုနှစ်ထဲမှာသတိပြုမိပါလားအမျိုးသမီးတွေရင်ဆိုင်ရတဲ့ထူးထူးခြားခြားဒီအထက်ခဲရှိတဲ့ဆိုလည်းထောက်ပြပေးပါချက
်ဟိုကျမတို့ကတော့နေဆက်မှာကျမတို့မကြုံရပေမဲ့ပြည်တွင်းမှာရှိတဲ့အမျိုးသမီးသတင်းတောက်တွေကတော့အတော်ကိုကြုံရလိမ့်မယ်လို့ယူဆရတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့တို့ကအဖမ်းဆီးအနှိပ်စက်ခံပြီးတော့လုပ်နေရတဲ့သတင်းသမားတွေလည်းရှိတယ်ပေါ့နော်။သတင်းသမားဆိုရင်တော့ပို့ပြီးတော့ပြစ်မှတ်ထားပြီးတော့ဖမ်းဆီးနှိပ်စက်တာတွေရှိတယ်။အဲစစ်စစ်မင်းမျက်နှာတွေရှိတယ်အဲတယ်လီဖုန်းမြင်နာနဲ့ကင်မရာမြင်နာနဲ့ကိုစစ်ဆေးခံရတာတွေလည်းကြုံရတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ဟိုပြောပြချင်တာကတော့ကျမတို့ကတော့ကိုယ်တိုင်မကြုံပေမဲ့ပြည်တွင်းမှာရှိတဲ့အမျိုးသမီးတွေကတော့ကြုံရနိုင်လေကြုံတယ်ကြုံနေရတယ်တကယ်လည်းနှိပ်စက်ညှဉ်းပန်းခံနေရတာတွေလည်းရှိတယ်ပေါ့နော်အဲ့ဒီအတွက်ပေါ့နော်သူတို့တွေကိုကျမတို့အားပေးပါတယ်အဲသူတို့တွေနဲ့အတူကျမတို့ဟိုအတူတူရှိနေပါတယ်ဆိုတဲ့အကြောင်းကိုကျမကတော့ပြောချင်ပါတယ်ရှင
်အဲမမမမြဲကောဗာမြဲဖြည့်ဆွတ်ပြောချင်သေးလေရှင်ပါ
ဖန်ခံထားတဲ့သတင်းသမား90ကျော်မှာမြို့သမီးတွေကတော့10ယောက်မိဘလောက်ရှိနေသေးတယ်ပေါ့နော်ဆိုတော့ဒီသတင်းလောက်တဲ့မြို့သမီးတွေအတွက်နည်းသွားတော့ညာလည်းပဲအာဆက်ပြီးတော့ပေါ့နော်ဆွဆွမြဲမြဲလုပ်နေသူတွေလည်းရှိနေပါတယ်အဲ့တော့သူတို့တွေကတော့ جماعه ကအထူးသဖြင့်လုံခြုံရေးပေါ့နော်တက်နိုင်သမျှ safety first ပေါ့နော်ကိုယ့်ရဲ့လုံခြုံရေးကိုယ့်ရဲ့အသက်အန္တရာယ်အဲ့ဒါတွေကအဓိကပေါ့နော်သတင်းလိုက်ဖို့ကလည်းအော်တရင်ပေးဖို့ကလည်းအရေးကြီးပါတယ်ဒါပေမဲ့လည်းပထမအရေးကြီးဆုံးကသူတို့ရဲ့လုံခြုံရေးပုံအရေးကြီးပါတယ်သူတို့မလုံခြုံမှုသူတို့ရဲ့အသက်အနေသူတို့ရဲ့လုံခြုံမှုမရှိဘူးဆိုရင်သူတို့ရဲ့တင်းကိုစောင့်နေနားထောင်နေရတဲ့ဒီလူတို့ကလည်းတင်းရမှာမဟုတ်ဘူးเนาะအဲ့တော့ပထမဥစားပေးနေတဲ့သူတို့ရဲ့လုံခြုံရေးနဲ့အသက်အနေကိုအရင်ဆုံးဥစားပေးစီပါတယ်အဲ့လိုပဲကျွန်တော်တို့ပြပမှာရောက်နေပြီမဲ့လေအာသူတို့ရဲ့တဲ့ရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အမြဲတမ်းရည်တည်ပေးမယ်ဆိုတာမျိုးကိုကျွန်တော်တို့ပြောလိုပါတယ်လို့ဒီနေရာနေ
။ကဲပါ။ဒါသတင်းသမားတွေအနေနဲ့ကတော့သတင်းတွေကစိုးသည်ပဲဖြစ်ဖြစ်ကောင်းသည်ပဲဖြစ်ဖြစ်ပေါ့နော်။ဗတ်မလိုက်တဲ့အမှန်ကန်တဲ့သတင်းတွေကိုထုတ်ပြန်ပေးနေတဲ့ယုံကြည်ရသတင်းထားတဲ့အတွက်ကတော့ဒီဖြစ်တဲ့ဖြစ်ပျက်အတိုင်းကိုတော့အချိန်နှိမ့်မှကိုကျွန်တော်တို့ကတင်ပြကြရတာဖြစ်တယ်။အဲ့ဒီခါမှလည်းခက်ခဲမျိုးစုံကြုံရတယ်ဆိုတာအခုအားလုံးဟိုဝိုင်းဝန်းဆွေးနွေးကြတယ်လို့ပဲပေါ့နော်။ကြားခဲ့ရပြီးဖြစ်ပါတယ်။ဆိုတော့ဒီ2023ခုနှစ်တနစ်တာအတွက်မှာဆိုလို့ရှိရင်လေဟိုမြန်မာနိုင်ငံဟာဒီပြိပခနဲ့ဆက်ဆက်တဲ့အခြေအနေတွေကိုပဲဒီအများစုကြုံခဲ့ရတယ်လို့ပြောမယ်ပြောလို့ရတဲ့နှစ်တစ်နှစ်ဆိုရင်လည်းမမှားပါဘူးဆိုတော့ကိုယ်လည်းဒီတနစ်တာကိုဒီလိုသတင်းစိုးတွေကြားထဲမှာဖြတ်တန်းခဲ့ရပြီဆိုတော့2024ခုနှစ်အတွက်ကောဘယ်လိုများမျှော်မှန်းချက်ရှိပါလဲအာမမမမမမမအရင်ဆုံးပြောပြပေးပါလားရှင့
်2024ဆိုတဲ့နှစ်ကိုတော့ကျွန်မတစုံတရာကောင်းမွန်သောအပြောင်းလဲများကိုဆောင်ကျင်းပေးမယ်နှစ်တစ်နှစ်အဲ့ဒီအပြောင်းလဲတွေနဲ့ပတ်သက်တဲ့သတင်းတွေကိုထုတ်ဆောင်မယ်နှစ်တစ်နှစ်အနေနဲ့မျှော်လင့်ကြပါတယ်အဲ့တော့အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြည်သူဒီတော်တော်များများလည်းမျှော်လင့်နေကြတဲ့အတွက်ဒီအပြောင်းလဲကောင်းများကိုသတင်းအနေနဲ့ရေးသားရတဲ့နှစ်တစ်နှစ်ဖြစ်ပါစေလို့ကျွန်တော်ကမျှော်လင့်ပါတယ
်ဟဲ့ပါအမမတ်အေးမရော2024ခုနှစ်အတွက်ဘလို့သတင်းတွေပို့ပြီးတော့လှုပ်ချင်လဲ
ကျွန်မတို့တိုင်းပြည်ရဲ့အပြောင်းလဲတွေဖြစ်တဲ့သတင်းတွေကိုပို့ပြီးတော့လှုပ်ချင်ပါတယ်အဲဒီအခုနှစ်ကာလတွေမှာဒီမြန်မာပြည်သားတွေကဒီအိမ်တွေလဲတောင်းနေချီပြီးတော့မိရှုခံရတာတွေလူတွေလဲအသက်ဖြတ်ခံရတာတွေအဲနောက်တစ်ခါဖမ်းဆီးခံရတာတွေအဲအဲ့လိုမျိုးတွေကိုကြုံနေရတဲ့အတွက်ပေါ့နော်ကျွန်မတို့လာမယ့်နှစ်ပေါ့2024ထဲမှာကျွန်မတို့တိုင်းပြည်မှာအကောင့်ဘက်ကိုပြောင်းလဲစီခြင်းပါတယ်ပြီးတော့ဒီလိုအနေထိုင်ုံတွေကိုလည်းမမြင်ကျင်တော့ပါဘူးပေါ့နော
်2024အတွက်မှုရဲ့ညွှန်မှန်းချက်ကိုလည်းပြောပြပေးပါအောင်ရှင
်ဟုတ်ကဲ့မှုကတော့ကိုတိုင်းပြီးကိုပြန်ရသွားတယ်ဆိုတဲ့တဲ့နောက်ပြီးတော့အိမ်ထဲဝင်နေတဲ့သူတွေမိသားစုနဲ့ဝင်နေတဲ့သူတွေပေါ့နော်ဒါကိုရဲ့ထားမိပြန်ပြီးတော့အကုန်လုံးဟိုကိုရီလိုချင်တဲ့ဒီ literary democracy ပြန်ရသွားတယ်တဲ့တင်ယူပေါ့နော်အကောင့်ဘက်ကိုစိုက်တင်ပို့တယ်အဲ့လိုဖြစ်မယ်
တဲ့ဆိုရီထက်သတင်းကောင်းလေးကိုပဲတင်ပြခွင့်ရတဲ့နှစ်တစ်နှစ်ဖြစ်ပါသေးလို့ကျွန်မကလည်းဆုတောင်းပါတယ်အားလုံးပါဝင်ဆွေးနွေးပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
ှစ်သစ်ခုအထူးစီစဉ်ဖြင့်မက်ခင်ဖြူထွေးကအမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာပါရှင်ကျမတို့ရဲ့ VOA American အတန်ရဲ့တောက်ကြညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335လိုင်းလက်မီတာ190 kHz 1505တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဘာ YouTube စာမျက်နှာလေးစာကတော့youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းမသောတာရှင်များရှင်အခုဆက်ပြီးတော့အပတ်စဉ်စီစဉ်နေမတင်ဆက်ခင်မှာနောက်ဆုံးရသတင်းပေးပို့ချက်တစ်ပုဒ်နဲ့တင်ဆက်ပေးစီမှာတယ်ရှမ်းပြည်မြောက်ပိုင်းတီဘောနဲ့နမ်တူကားလမ်းပေါ်မှာမိုးတေချောင်းတရာပျက်စီးသွားတာကြောင့်လောလောဆယ်မှာကားကြီးတွေတွာလာခြင်းမလုပ်နိုင်ကြောင်းဒေသခံတွေကပြောပါတယ် TNLA တအောင်တက်ကတော့စစ်ကောင်စီတက်ကမိုင်းခွဲခဲ့တာကြောင့်လို့ပြောဆိုပြီးတော့ဒေသခံတချို့ကတော့တိုက်ပွဲအတွင်းလက်နက်ကြီးထိမှန်တာကြောင့်တရာပျက်စီးရတယ်လို့ပြောဆိုနေကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်နမ်တူကနေတီဘောဘက်ကိုဆက်သွယ်တဲ့ကားလမ်းပေါ်ကမိုးတေချောင်းတရာဟာကြာသပတေးနေ့နေကင်းပိုင်းကထိခိုက်ပျက်စီးသွားကြတာပါဒီလိုပျက်စီးတာဟာစစ်ကောင်စီတပ်နဲ့ TNLA အကြားတိုက်ပွဲဖြစ်ပွားချိန်မှာလက်နက်ကြီးထိမှန်တာကြောင့်လို့ဒေသခံတချို့ကပြောဆိုပြီးလက်ရှိမှာတော့တရားပေါ်ကနေကားကြီးတွေဖြတ်တန်းသွားလာလို့မရကြောင်းဒေသခံတဦးက VOA ကိုပြောပါတယ
်မနေ့ကတော့နော်ပြည်လေဆိုင်ရာတော့ပါအဲ့ပါနံပါတ်2ဒီဘောလမ်းပေါ်မှာဟိုရှိတဲ့မိုးတွေတရားမှာစိုက်သွဲဖြစ်တယ်ခင်ဗျာတိုက်ပွဲဖြစ်ပြီးတဲ့နောက်ပိုင်းတရားထိသွားတယ်တရားကတော့အပေါက်3ပေါက်လောက်တော့ဖြစ်သွားတယ်လို့ပြောတယ်အခုကဟိုဒီကနေ့ကအဲ့ဒီကဆိုတော့ပြည်ပြခင်းပြီးတော့မှဆက်တန်းသွားလာနေရတယ်လို့တော့သိရတယ်။ကားကြီးကတော့သွားပို့တော့ဆက်တယ်ခင်ဗျ။ဟိုဒီကနေ့ကိုလေဟိုကားငယ်လေးတွေတော့ဟိုကလည်းဖြတ်တော့ဖြတ်တယ်လို့ပြောတယ်
။တခြားဒေသကတူကတော့မိုးတေတရားကဖြတ်တန်းလို့မရရင်နမ်တူမျိုးကနေလာရှိုးကိုဆက်သွယ်တဲ့လန်တလန်ပဲရှိတော့မှဖြစ်ကြောင်းပြောပါတယ်
။ဟုတ်ကဲ့ပါရှင်တော့နမ်တူကမြုပ်တင်နေတယ်ဆက်တယ်။လာရှိုးလည်းရှိတော့ငယ်အဲ့ကောင်ဆက်သွားလို့ရှိရင်
တောင်းတက် DNLA ရဲ့ပြောရေးဆိုခွင့်ရှိသူကတော့မိုးတေတရားကိုစစ်ကောင်စီဘက်ကဖောက်ခွဲဖျက်ဆီးတာဖြစ်ကြောင်းပြောပါတယ
်စစ်ကောင်စီတပ်ဖွဲ့တွေကတွားရောက်ပြီးတော့မှဖျက်ဆီးတယ်ပေါ့နော်အဲ့ဒီမိုးတေတရားကိုဖျက်ဆီးပြီးမိုင်းခွဲပြီးတော့မှဖျက်ဆီးတာအခုတော့တရားတော့တွားလာလို့တော့ရနေပါပြီကားကြီးတော့တွားလာလို့မရအသေးဘူးပေါ့နော
်မိုးတေချောင်းတရားဟာတီဘောနမ်တူနမ်ဆန်နဲ့မန်တုံကိုဆက်သွယ်ထားတဲ့အရေးပါတဲ့တံတားဖြစ်ပြီးစစ်ကောင်စီရဲ့ခမရ903နဲ့904တပ်ကလာရောက်မိုင်းခွဲဖျက်ဆီးခဲ့တာလို့ TNL ကသတင်းထုတ်ပြန်ထားတာပါစစ်ကောင်စီတပ်ကလာရောက်ဖျက်ဆီးတယ်ဆိုတာကိုတော့တိကျအတည်ပြုချက်မရသေးပါဘူးကြာသပတေးနေ့မနေ့က TNL ကတင်ယူလိုက်တဲ့နမ်တူဘက်မှာတော့မနေ့နေခင်ပိုင်းကစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာရှိခဲ့ပေမဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းနမ်တူမျိုးကန်တွေကပြောပါတယ်ဒီကနေ့မှာတော့ရှမ်းမြောက်ဒေသအတွင်းတိုက်ပွဲဖြစ်ပွားတဲ့သတင်းမရှိသေးကြောင်း TNL ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ကိုကန့်ဒေသလောက်ကန်ဘက်မှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီအပိုင်းအတွင်းမှာလောက်ကန်ရောက်မြန်မာလူမျိုးတွေကိုကိုကန့်တပ် MNDAA ကနေရပြန်လွတ်နေကြောင်းလောက်ကန်ဒေသနဲ့အဆက်အသွယ်ရှိသူတွေကပြောပါတယ်။ဒီအပိုင်းအတွင်းမှာဖြစ်ပွားနေတဲ့လောက်ကန်ဒေသတိုက်ပွဲတွေကိုတော့ MNDAA ကသတင်းထုတ်ပြန်တာမရှိသလိုစစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိပါဘူး။ကိုကန့် MNDAA တောင်းတန်လေနဲ့ရခိုင် AA တို့ပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့ရဲ့တစ်ဆယ်နှစ်ဆက်ကွန်စစ်စင်ရေးဟာအခုဆိုရင်64ရက်ကြာမြင့်လာပြီဖြစ်ပါတယ်စစ်စင်ရေးစတင်ပြီးနောက်မှာစစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တွေဟာတရုတ်နိုင်ငံရဲ့ဂျာဝန်စစ်တပ်မှုနဲ့နှစ်ဖက်တွေ့ဆုံခဲ့ပေမဲ့ဒီကနေ့အထိတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေစေရှိနေပါတယ်ခင်ဗျာ
ကိုယ်စော်ဝင်းလိုင်ပြပြခဲ့တာပါရှင်အခုဆက်ပြီးတော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့တူတာစုံနဲ့အမေရိကန်တခွင်းဆိုတဲ့အစီအစဉ်နဲ့စတင်ခြင်းပါတယ်ဒီအစီအစဉ်မှာမြန်မာလူမျိုးမတန်ဆွမ်းမြင်းစီချန်ပီယံတယောက်အကြောင်းကိုတင်ပြပေးမှာပါမြင်းစီချန်ပီယံကိုနိုင်လက်ဝင်းပြောပြတဲ့နိုင်ငံတကာမြင်းစီပြိုင်ပွဲတွေမှာဘလို့အခမ်းကဏ္ဍတွေမှာပါဝင်ရှင်ပြိုင်ခဲ့တယ်ဆိုတာတွေမိသားစုနဲ့လုပ်ငန်းဝင်ကြားအခြေအနေဘလို့မျှဝေသုံးစွဲခဲ့လဲအမေရိကန်အိမ်မက်တွေအကောင့်ထဲပေါ်နိုင်မှုအတွက်သူဘလို့တွေစူးစမ်းခဲ့ရတယ်ဆိုတာတွေကိုကိုအောင်အောင်ကရိုက်ကူးတင်ဆက်ပေးထားပါတယ်ရှင်
ကျွန်တော်မြန်မာပြည်မှာအဲ့လိုမတမဆွမ်းနေပါတယ်လို့နည်းနည်းဟိုဘယ်လိုပြောမလဲလက်နေတယ်လို့ဒါတို့အဲ့လိုစိတ်ဓာတ်လေးတော့ရှိတယ်ဗျာဟိုပြိုင်ပွဲဝင်လို့ရှိရင်ကျွန်တော်ကဟိုအတော်ဆုံးဖြစ်ပြီးအရှိဆုံးကမထွက်ရတာတို့နောက်လူကြီးတွေဝင်ကြီးတွေလာပြီဆိုလို့ရှိရင်တို့ကကျွန်တော်ဟိုအဆွမ်းမပြခံဘူးဘာလို့လဲဆိုတော့ မင်္ဂလာမရှိဘူးပေါ့ဗျာမတန်မဆွမ်းတဲ့လူတယောက်ကနောက်တစ်ခုကဝင်ကြီးတွေကမင်းတို့ရှိမှတန်ဆွမ်းတဲ့ကောင်မရှိတော့ဘူးလားကွာအဲ့လိုမျိုးပြောတာစကားတွေကအဲ့ခစ်ကပေါ့ဗျာနည်းနည်းလေးဆိုတော့အဲ့ဒီအရလေးတော့ကြော်ဖြတ်လာတာလေးရှိတယ်တချို့ဆိုရင်ကျွန်တော်ဆိုရင်ဟိုအဲ့ဟာဟိုဗိုလ်ချုပ်ခင်ညခစ်ကပေါ့ဗိုလ်ချုပ်ခင်ညခစ်ကဦးတန်းရွှေခစ်ကပေါ့နော်အဲ့လိုမျိုးနောက်ကျွန်တော်နိုင်မဲ့ဟာတွေကိုအမှတ်နဲ့နိုင်နာကြီးကိုတစ်တည်ကြီးနဲ့ကျွန်တော်တို့ဒုတိယလုပ်ဖြစ်တာလေးရှိတယ်နောက်တစ်မျိုးကကြတော့တို့ကကာကွယ်ရေးဆိုတော့ဒီကာကွယ်ရေးကနိုင်အောင်နိုင်ရမယ်ဘာလို့ဆိုကာကွယ်ရေးကဒီအမျိုးသားအားသာပေါ်တော့မှာရွှေတစိမ့်အများဆုံးရရမယ်ဆိုတော့ညီမန်းချက်ရှိတော့ကျွန်တော်တို့ကခက်ရှင်းပြောမယ်ဘလောက်ပဲတော်တော်ပထမကာကွယ်ရေးကိုပေးရတာသိရမလားအဲ့တော့ကိုကဒုတိယနဲ့ဟိုဘယ်လိုပြောမလဲအိမ်မှာငိုပြီးပြန်လာရတာကြီးအများကြီးရှိတယ်ခံစားချက်လေးတွေပေါ့ဗျာဒါပေမဲ့ဒီနိုင်ငံမှာကြတော့အဲ့ဒါမရှိဘူးဗျာသိရမလားကျွန်တော်တို့ဘက်မတန်လို့လည်းတို့အနိုင်မပေးဘူးသူကကျွန်တော်ကိုကျွန်တော်ဘလောက်စူးစမ်းကျွန်တော်မတော်ရင်သူတို့အနိုင်မပေးဘူးအတိမတ်လည်းမပြူကျွန်တော်တော်လို့ရှိရင်လည်းသူတို့ကကျွန်တော်တစ်ပတ်မတန်လို့ဆိုပြီးတော့မင်းနဲ့မတန်ဘူးဆိုတဲ့စကားဒီနိုင်ငံမှာမပြောဘူးချင်းလဲဆိုကျွန်တော်ရဲ့ခန္ဓာကိုယ် straight ဖြစ်အောင်ကျွန်တော်ချင်းတယ်မြင်းကလည်းကျွန်တော်ရဲ့ balance ကိုနားလည်အောင်လုပ်တယ်။နောက်မြင်းကိုကျွန်တော်လက်နဲ့မကင်မဲနဲ့ကျွန်တော်ရဲ့ body weight နဲ့မြင်းကလှည့်နေတာအခုကြည့်လိုက်အခုညာဘက်ကိုလှည့်မယ်။ဒီဟာနဲ့ကစားတာကျတော့သူက Spain ပေါ့ဒီဒုတ်နဲ့ဒါ73မိရှိတယ်။ဒါကကျတော့ Garrocha လို့ခေါ်တယ် Garrocha ဆိုတာ Spanish တွေက Spain နိုင်ငံလူတွေကဟိုနွားရိုင်းတွေကိုသူတို့ကမြင်းနဲ့စီးပြီးတော့အဲ့လိုဒီဟာနဲ့ထိုးပြီးတော့သူက fight လုပ်တာfile တော့ Garrocha art အဲ့ဒါ became အဲ့ဒါအနုပညာဖြစ်သွားတာပါဗျာအဲ့လိုလှလှလေးကတာတို့အဲ့ဒုံနဲ့ကတာတို့ပါလို့အဲ့ဒါ Garrocha လို့ခေါ်တယ်ဟိုကျွန်တော်တန်းကုန်တာတော့ jumping လို့ခေါ်တာပေါ့ဗျာ show jumping ပေါ့နောက်ပြီးတော့ဟိုကျွန်တော်ပြေးပြီးတော့မြင်းကို slide လုပ်လိုက်တာကြတော့ western ခေါ်တာ western raining လို့ခေါ်တယ် raining ဆိုတာမြင်းကိုကျိုးနဲ့ရက်ခိုင်းတဲ့နီးအဲ့လိုနီးလို့ခေါ်တယ်အဲ့လိုမျိုးနောက်ကျွန်တော်ဟိုမြင်းကိုဖလောက်လို့တာတို့ခြေတော့တူပါကြီးစနာတို့ပါတို့ကြတော့ dressage အဲ့တော့ကျတော့ယူရိုပနိုင်ငံမှာမြင်းကိုအလှစီးအလှစီးပေါ့မြန်မာလိုပြောရရင်အဲ့လိုမျိုမြင်းစီးပြိုင်မယ်ပထမဦးဆုံးကျွန်တော် dressage ကိုကျွန်တော်ပြိုင်တယ် dressage ဆိုတာကျွန်တော်ဒီ european မှာမြန်မာလိုပြောတော့မြင်းအလှစီးတာပေါ့ဗျာမြင်းအလှစီးတာကျွန်တော်ပြိုင်တယ်အဲ့မှာလဲကျွန်တော် FEI ဆိုတော့ international level မှာကျွန်တော်စုပထမစုရခဲ့တယ်ပြီးတော့ကျွန်တော်အဲ့မှာနောက်ပိုင်းကျတော့ကျွန်တော် cowboy တွေပေါ့ရိုးရိုးလူနဲ့ပြောမယ်ဆို cowboy တွေ western ပေါ့နော် western မြင်းစီးတဲ့ဟာမှာကျွန်တော်စီးတယ်အဲ့မှာကျွန်တော်စုရအများကြီးရတယ်ကြီးရကျွန်တော်အခုမြင်းပြိုင်နေဆိုလို့ရှိရင်လာတိုင်းလာတိုင်းမှာမြင်းပြိုင်ပွဲရှိတယ်ဒီလာတိုင်းလာတိုင်းမှာအနည်းဆုံးဆိုရင်ဖီလာဒဲဖီးယားမှာရှိတယ် Syracuse New York မှာကျွန်တော်သွားတယ်အဲ့ဒါကျွန်တော်နဲ့ဆိုရင် 3 to 5 hours 3နာရီ5နာရီလောက်ကျွန်တော်ဟိုဘက်မောင်းပါတယ်ကျွန်တော်မြင်းကားကိုကျွန်တော်တပည့်တွေကမြင်းတဲတဲ့ကားနဲ့တဲသွားတယ်ကျွန်တော်ကလေနဲ့သွားတယ်ကျွန်တော်အဲ့မှာမြင်းပြိုင်နေပြိုင်ပြီးပြန်လာတယ်
အခုကျတော့ကျွန်တော်ကမြင်းမာလဲတရားသူကြီးဖြစ်တယ်ကျွန်တော်ဒီမှာ International Liberty Horse Association ကျွန်တော်ကိုတရားသူကြီးအဖြစ်ကျွန်တော်ခံထားတယ် certify လုပ်ထားတယ်ဆိုတော့ကျွန်တော်အဲ့မှာသူတို့ကျွန်တော်ကပြန်ပြီးတော့အမှတ်ပေးရတယ် judge လုပ်ရတယ်ဒီနိုင်ငံကိုကျွန်တော်အင်မတန်နဲ့ကျေးဇူးတင်တယ်ကျွန်တော်အမိမြေရာကျွန်တော်မွေးဖွားခဲ့လို့ကျွန်တော်တသက်လုံးမမေ့တယ်လို့ပဲဒီနိုင်ငံရဲ့လူတယောက်ကိုပြုစုပြောထောင်တာကိုလည်းကျွန်တော်အရန်ဟိုဘယ်လိုပြောမလဲကျေးဇူးတင်တယ်ဒါပေမဲ့ don't get me wrong ပြုစုပြောထောင်တယ်ဆိုတာဒီနိုင်ငံကိုကျွန်တော်ဘာမှလာလုပ်ပြီးတာမဟုတ်ဘူးဘယ်သူမှလာပြီးတော့ကျွန်တော်ကားနဲ့လိုက်ပို့ပြီးကြောင်းပို့ပြီးတာမဟုတ်ဘူးဒါပေမဲ့ဘာလုပ်ထားလဲဆိုတော့ဒီနိုင်ငံရဲ့ system ကကိုစူးစမ်းရင်ကိုရမယ်ကိုမစူးစမ်းရင်ကိုမရအောင်စူးစမ်းတဲ့လူတယောက်ကိုလည်းမနှိမ်ဘူးဘာဝါသနာပါပါဘာပဲကိုအုံနောက်မှာရှိရှိကိုဘာပဲယုံကြည်ယုံကြည်မယုံကြည်မယုံကြည်ဒီနိုင်ငံကအဲ့လိုမျိုးခွင့်ပြုထားတယ်အဲ့ဒါတကူကတော့အမေရိကန်ကိုဒီနေ့ခြေကြအဲ့ဒီ feeling ကချက်ချင်းရတယ်အဲ့လိုမျိုးဒီနေ့ကျွန်တော်ဒါကျွန်တော်ဒီနေ့အောင်မြင်လို့ပြောတဲ့စကားလည်းမဟုတ်ဘူးဟိုမအောင်မြင်လဲကျွန်တော်ဒီစကားပြောမှာဒီနိုင်ငံကဒါပဲကိုမအောင်မြင်တာအောင်မြင်တာကိုအသုံးမကျလို့ကျန်တာကဒီနိုင်ငံရန်ရန်ကောင်
American ရောင်မြန်မာလူမျိုးမတန်ဆွမ်းမြင်းစည်းချန်ပီယံတယောက်ကြောင့်ကိုကိုအောင်အောင်ရိုက်ကူးတင်ဆက်ပေးထားတာကိုကြားခဲ့ရတာပါအခုတော့သိပ္ပံနဲ့ဤပညာကဏ္ဍကိုအလှည့်ပေးကြပါမယ်စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေနဲ့မငြိမ်းချမ်းဖြစ်နေပေမဲ့အခု2023ခုနှစ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုကြည့်မယ်ဆိုရင်ကျင်းနဲ့အားရစရာကောင်းနေတယ်လို့ဂျပန်နိုင်ငံကအန်နိုဝါဘူမိသိပ္ပံနဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကပြောထားပါတယ်ဘာကြောင့်ပါလဲဒီအကြောင်းအရာကိုဒေါခင်မြတ်သက်ကမင်းမြန်းတင်ပြထားပါတယ်နားဆင်ကြပါရှင်
အကမိုးကျော်သူမင်္ဂလာပ
ါမင်္ဂလာပါခင်ဗျာ
ဒီ2023ခုနှစ်အတွက်ပေါ့နော်ဒီတိတ်ပန်တဲ့ဤပညာကဏ္ဍမှာမြန်မာနိုင်ငံမှာဘာတွေဖြစ်ဖြစ်ခဲ့လဲဆိုတာလေးနည်းနည်းဒီတစ်ပတ်တော့ပြောဖို့ပေါ့နော်ပြောတဲ့အခါမှာ2023မှာဆိုလို့ရှိရင်တနင်္ဂနွေလုံးမှာဟိုငြိမ်းချမ်းတဲ့နေရာဆိုတာတော်တော်ရှားနေပေါ့နော်အများကြီးစစ်တေးဖြစ်နေတော့အဲဒီလိုအခြေအနေမျိုးမှာပေါ့နော်ဒီတိတ်ပန်ဤပညာဆိုင်ရာတိုးတက်မှုတွေရှိပါသလားတော့
โอเคครับเนี่ยมีเสร็จပြောသားတဲ့အတိုင်းပေါ့เนาะငြိမ်းချမ်းချမ်းရှိနေတဲ့အခြေအနေမှာဘယ်လိုမျိုးသိပ္ပံနဲ့ဤပညာတွေတိုးတက်လာမလဲဆိုတဲ့အပိုင်းပေါ့เนาะအဲ့ဒီအပိုင်းမှာဟုတ်ကဲ့ကျွန်တော်တို့ကတော့ဘယ်လိုခေါ်မလဲကြံခဲ့တဲ့အာနာသိန်းနဲ့ကြံခဲ့တဲ့နှစ်နှစ်ကျော်3နှစ်ခွဲကာလအတွင်းမှာဆိုရင်ကတော့ဒီနှစ်ကကျွန်တော်တော်တော်လေးကိုပြောင်းပြောင်းပြောင်းလဲတိုးတက်လာတယ်လို့ပဲကျွန်တော်တို့ကမြင်ပါတယ်ကျောင်းလိုက်အပိုင်းမှာလည်းရှိသလိုမျိုးဒီပညာရေးအပိုင်းပေါ့เนาะအထူးသဖြင့်သိပ္ပံဤပညာဆိုရင်ပညာရေးအပိုင်းကိုဦးစားပေးပြီးပြောခြင်းပါတယ်အဲ့ဒါကပါလဲဆိုတော့ကျွန်တော်တို့မြန်မာຫນွေဥတက္ကသိုလ်ဆိုပြီးတော့ဒီ online ကနေပြီးတော့တက္ကသိုလ်ကြီးတစ်ခုကိုအောင်မြင်ရတဲ့စတင်နိုင်တယ်။တခြားတက္ကသိုလ်တွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ဒီပညာရေး CDM ဆရာဆရာမအများစုကတော့ဒီ MNOU မြန်မာຫນွေဥတက္ကသိုလ်ဆိုတဲ့နေရာမှာအကြီးကထားဖြင့်ကျွန်တော်တို့ကျောင်းသားတွေပေါ့နော်ဒီလုံးမှာရှိတဲ့ကျောင်းသားတွေအတွက်ကိုပုံမှန်အတန်းတွေ regular အတန်းတွေစနိုင်တယ်ပြီးတော့ဘွယ်အောင်နဲ့အကြီးကိုလုပ်ပြီးနိုင်တဲ့ဟာလေးပေါ့နော်အဲ့ဒီဟာလေးတွေကိုကျွန်တော်တို့အဓိကပြောပြသွားခြင်းပါတယ်
ဆိုတော့ဒီပညာသင်ကြားရေးအဓိကပေါ့နော်ပညာသင်ကြားပြီးတော့မှဒီလူငယ်တွေသိပ္ပံနဲ့ဉာဏ်မှာဖွံ့ဖြိုးတိုးတက်အောင်ဆိုတော့လုပ်နိုင်အောင်ဆိုတော့ဘလို့ခန္ဓာတွေမှာပေါ့နော်ဟိုအဓိကထားပြီးတော့ဟိုတိုးတက်အောင်လုပ်ပေးနေ
ဟုတ်ကဲ့ခင်ဗျဒီတက္ကသိုလ်ပညာရေးကိုဟိုဘယ်လိုကောင်းလဲပြင်ဆင်တဲ့အပိုင်းကတော်တော်လေးအချိန်ကြာပါတယ်ဘာလို့လဲဆိုတော့ပြီးကြတဲ့အချိန်မှာအကုန်လုံးကမလုံခြုံတဲ့အခြေအနေတွေဒီဖုန်းလိုင်းတွေဖြတ်တာတွေအင်တာနက်ဖြတ်တဲ့အခြေအနေရှိရဲ့အဲ့ဒီခေခေရီဂျာတွေကပဲအားလုံးကစနေကြပြင်ဆင်အခြေယူပြင်ဆင်လိုက်တာ2022ခုနှစ်အကုန်လုံးပိုင်းလောက်မှာစတင်လာနေတာဆိုတော့အခုတို့တက်ပြည့်သွားပြီပေါ့အဲ့ကာလအတွင်းမှာစလိုက်တဲ့ဥစ္စာဘယ်လိုခေါ်မလဲဒီကိုဗစ်စလိုက်တဲ့ဖြစ်လိုက်တဲ့အချိန်ကျောင်းတွေပိတ်တဲ့အချိန်ကကလေးတွေအားလုံးကနောက်ဆုံးဆမ်မွေဖြေတဲ့အချိန်မျိုးပေါ့နော်ဖြစ်နေတဲ့အတွက်ကြောင့်မလို့ဆမ်မွေဖြေတဲ့အချိန်မျိုးဖြစ်နေတဲ့အတွက်ကြောင့်မလို့အဲ့ဒီအတွင်းမှာတို့တက်ကိုအရန်ကိုနင့်လာသွားတဲ့၃နှစ်တာကာလကိုပြန်အစားထိုးနိုင်အောင်ဆိုပြီးတော့နောက်ဆုံးနှစ်ကျောင်းသားတွေကိုအရင်ဆုံးပထမဆုံးစတယ်ပေါ့နော်။ကျောင်းနောက်ဆုံးနှစ်ကျောင်းသားပြီးတော့မှတစ်ခါ6လလောက်နေတဲ့အချိန်မှာ3လနဲ့6လကြားထဲမှာနောက်ထပ်အတန်းတွေကိုစပြီးပြေပြေချင်းတိုးပြီးဖွင့်တယ်။ကျောင်းသားတွေလည်းအများစုလက်ခံတယ်ဆိုတော့နောက်ဆုံးနှစ်ကနေပြီးကုတတိယနှစ်တတိယနှစ်ကနေပြီးအခုဆိုရင်ဆယ်လောက်အောင်တဲ့ first year ဝင်နေကောင်တော့မှဒီအခုလက်တလောကာလအတွင်းမှာလက်ခံမှုတွေလုပ်နေတယ်။ပြီးတော့မဟာဘွဲ့သင်တန်းတွေရဲ့နောက်ဆုံးအတန်းတွေကိုကျွန်တော်တို့တွေ defensive ခိုင်တဲ့အဆင့်တွေလုပ်နေတယ်ပေါ့နော်။ဒါပေမဲ့ online ဖြစ်လာတဲ့အတွက်ကြောင့်မလို့ကောင်းတာလေးတခုပြောချင်တဲ့ဥစ္စာကပါလဲဆိုတော့ပြပကကျွမ်းကျင်တဲ့ဆရာဆရာကြီးတွေမြန်မာလူမျိုးဆရာဆရာကြီးတွေအပြင်ကိုပြပကနိုင်ငံခြားကပေါမောခနိုင်ငံခြားသားပေါမောခကြီးတွေကပါဝင်လာပြီးတော့မှ ကြည်ကျန်နိုင်တဲ့အဆင့်မျိုးပြီးတော့သူတို့ကနေမှဒေသအကျဉာဏ်ပေးနိုင်တဲ့အဆင့်ဆောင်းပွဲမှာထိုင်ပေးနိုင်တဲ့အဆင့်သူတို့နဲ့ချိတ်ဆက်မိပြီးဒီကလေးတွေကပြပမှာပညာတော်သင်ပွားနိုင်တဲ့အဆင့်ကြီးပေါ့နော်အဲ့ဒီအဆင့်တွေအများကြီးဖြစ်လာတဲ့အပိုင်းတွေလည်းပြောပြချင်ပါတယ
်ဆရာဒီပညာရေးနဲ့ဒီတိုးတက်အောင်လုပ်ပြီးတော့ခါမှာဘာတွေများရည်ရထားပါလဲတခုပေါ့နော်သိပ္ပံနဲ့နည်းပညာခန္ဓာတိုးတက်ဖို့ဆိုဘာတွေလုပ်နေကြပါလဲရှိ
ဟုတ်ကဲ့ခင်ဗျဒီမေကွန်ကအရန်ကိုအရေးကြီးတဲ့အပိုင်းပါခင်ဗျာ။မဖြစ်လို့လဲဆိုတော့ကျွန်တော်ကြံခဲ့တဲ့နှစ်50 60အတွင်းမှာဒီပညာရေးစနစ်ကြီးဒီကုလုံးမှာအရန်ကိုဆုပ်ယူကြဆင်းလာခဲ့တဲ့အပိုင်းရှိတယ်ပေါ့နော်။ဆိုတော့အဲ့ဒီအပိုင်းတွေကိုဘာတွေပညာမလဲဆိုတဲ့ဟာကိုဆရာ CDM ဆရာဆရာမတွေ online ကနေကြံခဲ့တဲ့နှစ်တွင်းမှာအချင်းချင်းဆွေးနွေးကြတယ်။အားလုံးတတန်နဲ့တညီတယ်ပေါ့နော်။ညီညွတ်သဘောတူကြတဲ့ချက်ကကျွန်တော်တို့သင်ကြားရေးမှာဘယ်လိုခေါ်မလဲ curriculum ကိုပြင်ရမယ်။ curriculum မပြင်ဘူးဆိုရင်ဘာလို့ဆိုတော့အရန်ကိုထိနောက်ကျပြီးကြံခဲ့တယ်။ဘဟုကနေအရန်ကိုချုပ်ကင်လုံးအားကြီးတယ်ဒီသားဆိုင်ရာတိုးတက်မှုတွေဖွံ့ဖြိုးမှုတွေလည်းမကိုက်ညီဘူးကလေးတွေရဲ့စိတ်ဝင်စားမှုအလုပ်ရရှိမှုနဲ့လည်းမကိုက်ညီဆိုတဲ့အပိုင်းရှိအဲ့ curriculum ကိုကျွန်တော်တို့ဖြစ်နေအညီပြင်ရမယ်ဆိုတဲ့ဟာမျိုးပေါ့နော်ကျွန်တော်ဒီနောက်က slide ဒီမှာလည်းကျွန်တော်ပြထားပါတယ်ဆိုတော့အဲ့အပိုင်းကိုအများစုကသဘောတူကြတယ်တူကြတဲ့အတိုင်းကြဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းကိုပြောကြတဲ့အခါမှာကျွန်တော်တို့ကဒီအထူးသဖြင့်လက်တွေ့ပိုင်းဆိုင်နဲ့ကျွန်တော် geoscience ကိုကျွန်တော်တို့အဓိကထားပြီးပြောမယ်ဆိုရင်လက်တွေ့ပိုင်းဆိုင်ရာတွေကိုအများကြီးလုပ်ပေးရမယ့်ဌာနတွေမှာဆိုရင်ចောင်းသားကိုဘယ်လိုခေါ်မလဲဘွေးလက်မှတ်ကိုရိုက်ထုတ်ပြီးတော့အောင်ပေးတယ်ဆိုတဲ့ပုံစံမျိုးမဟုတ်ဘူးဝင်ခွင့်လက်ခံတဲ့အချိန်မှာတည်းကဒီကလေးတွေကဝိဇာမှာတော်ခဲ့တဲ့ကလေးတွေလားသိပ္ပံပညာမှာထူးရင်တဲ့ကလေးတွေအထူးဖြင့်သင်္ချာဓာတုယူပါပေါ့နော်အဲ့လိုဟာမျိုးထူးရင်တဲ့ကလေးတွေဆိုစီစစ်လက်ခံဖို့လိုအပ်မယ်ပြီးတော့တို့ရဲ့အနာဂတ်ရည်မှန်းချက်ကဘာတွေလဲတို့ကဘာလုပ်ချင်တာလဲဆိုတဲ့မျိုးတွေပြီးတော့တက်နေတဲ့အချိန်ပြမှာလဲတို့ကတကယ်လက်တွေ့လုပ်ငန်းခွင်နဲ့ဆက်အဆက်တဲ့လုပ်ငန်းလက်တွေ့လေ့ကျင့်မှုတွေပေးနိုင်ဖို့ဆိုတာရဲ့ပြီးတော့ practical မှာကျွန်တော်အထူးဖြင့်ပေါ့နော် practical practical တွေမှာလက်တွေ့လုပ်တဲ့နေရာတွေမှာပစ္စည်းကြိယာမစုံနေတဲ့ကိစ္စလူများလို့မစုံတော့မကင်လဲရဘူးဆိုတဲ့ဟာမျိုးမြင်ဝဲမြင်လဲရတယ်မသိလိုက်ရဘူးဆိုတဲ့ဟာမျိုးနဲ့အလုတ်ခွင်နဲ့ရောက်သွားတယ်ဆိုတဲ့ဟာမျိုးမဖြစ်ရတာပေါ့နော်အဲ့လိုဟာမျိုးပြင်ဆင်ဖို့အတွက်ကိုကျွန်တော်တို့အများကြီးအလုတ်လုပ်ခဲ့ထားပါတယ်ဆိုတော့အဲ့ဓာတွေကိုလည်းအချိန်ကာလတစ်ခုမှာပေါ့နော်မကြခင်ကာလမှာကျွန်တော်အသေးစိတ်တွေပြောပြနိုင်မယ်လို့ထင်ပါတယ်အဲ့ဘိုင်းဒီမှာကြီးပနဲ့ချိတ်ဆက်ပြီးတော့ကျွန်တော်ပြင်ဆင်တဲ့ဘိုင်းတွေအများကြီးရှိပါတယ်အဲ့ဓာတွေကတော့ပြောရရင်ဒီတန်နဲ့260အတွင်းမှာမလုပ်နိုင်ခဲ့တဲ့အလုတ်တွေကိုကျွန်တော်အများကြီးလုပ်ခဲ့လို့ပြောချင်ပါတယ်
ဆိုတော့မြန်မာနိုင်ငံအတွင်းမှာသူတေသနာလောက်တာနဲ့ပတ်သက်ပြီးတော့ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာသူတေသနာအပိုင်းကိုပြောရရင်ပေါ့နော်ခုနပြောသလိုမငြိမ်းချမ်းတဲ့အခြေအနေမျိုးတွေရှိတာရယ်မလုံခြုံတဲ့အခြေအနေမျိုးတွေရှိရတဲ့ကြောင့်မလို့ဒီ CDM ဆရာဆရာမတွေဝန်ထမ်းတွေသူတေသီတွေဘယ်လိုလုပ်ကြမလဲဆိုတဲ့အပိုင်းရှိတော့ကျွန်တော်တို့အဓိက GIS အယုံဆိုင်ခဲ့တာပါလဲဆိုတော့ desktop ပေါ့နော်ငကိုသူတို့မှာရှိနေပြီးသားအချက်လက်တွေကို internet ပေါ်ကဒီပညာအသစ်တွေနဲ့ပေါင်းမယ်ပြီးတော့ဒီပမှာရှိတဲ့ကျွမ်းကျင်သူတွေရဲ့အကူအညီအကြံဉာဏ်တွေကိုယူပြီးတော့မှ desktop study ဆိုတဲ့ဥစ္စာမျိုးကိုလုပ်တဲ့ project ကိုအဓိကထားပြီးလုပ်ဖြစ်ပါတယ်အဲဆိုတော့ဘာတွေများလုပ်ဖြစ်လဲဆိုတော့အထူးဖြင့်ဒီဘူမိဗေဒတိုင်းထွာရေးတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုပြန်ပြီးတော့လေ့လာပြီးတော့မှပို့ပြီးတော့အဆင့်မြင့်အောင်ပို့ပြီးအသေးစိတ်အောင်ထပ်ပြီးတော့လုပ်တဲ့အပိုင်းတွေရှိသလိုမျိုးကျွန်တော်တို့တက္ကသိုလ်ကလည်းကျွန်တော်တို့ဒီ season တွေမှာပြောပြထားလို့လေးဆွိုင်းအင်းတို့အနာကဆွိုင်းအင်းပေါ့နော်ဒီတပေါ့ပြန်ပြည့်မြဲဆွိုင်းအင်းဒီရရှိဖို့အတွက်ကိုကျွန်တော်တို့အရန်ကိုအသေးစိတ်တဲ့ study တွေတော်များများလုပ်နိုင်ခဲ့ပါတယ်ခင်ဗျာ
ဆရာဒီကုလသမဂ္ဂဟိုနဲ့ပေါ့နော်နိုင်ငံတကာနဲ့ပူးပေါင်းပြီးတော့လုပ်တဲ့အဖွဲ့တွေကလည်းမြန်မာနိုင်ငံအတွက်ကိုစိတ်ဝင်စားပြီးတော့အခုကြီးအများကြီးပေးနေတယ်အဲ့ပေးနေတဲ့အထက်မှာလည်းဟိုဒေါက်တာမိုးကျော်သူတို့အခုလည်းပါဝင်ပြီးတော့လုပ်နေဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ2023ခုနှစ်မှာဘာတွေလုပ်ဖြစ်လဲပြောပြပေး
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့နဲ့တဲတဲ့ဝင်ပတ်သက်တဲ့အပိုင်းကိုတော့အားလုံးဆိုင်ပြီးပြောပြနိုင်မှာပေါ့နော်။ကျန်တဲ့အပိုင်းတွေကတော့ကျွန်တော်တို့တိုင်။အထူးသဖြင့်ကျွန်တော်တို့ဒီကုန်းပေါ်မှာတူးဖော်တဲ့ပြီးတော့မှတိတ်ပန်ဤပညာအရာတူးဖော်ပြီးတော့မှရှာဖွေတဲ့အပိုင်းကိုတလောကလည်းကျွန်တော်တို့အတန်းနှွင့်ခဲ့ပြောသလိုပေါ့နော် ICDB ဆိုတဲ့ project ကြီးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ project တွေအတွက်ကိုပြင်ဆင်တာအထူးသဖြင့်ဂျပန်နိုင်ငံကနေပြီးတော့တဲ့ရဲ့ထောက်ခံပြီးတော့လုပ်ပေးနေအစီအစဉ်တွေပေါ့နော်အဲ့ဒီပါဆိုရင်ကျွန်တော်တို့ block ကြီးအသေးစိတ်ကြီးလုပ်ထားလဲဆိုရင်အင်းလေးတန်ကြီးရဲ့သဘောပေါက်ရင်းညဉ့်ညံ့မှုရဲ့အဲ့မှာရှိတဲ့ကြောက်ကြမ်းပြည့်ရည်ကြီးနဲ့ပတ်သက်ပြီးတော့သဘောဘေးရနေရှိတဲ့ဘိုင်းတွေကိုအသေးစိတ်လေ့လာကြမယ်ဆိုတဲ့အပိုင်းတွေပြီးတော့ပညာပေးတဲ့ museum ဖွင့်တဲ့ဘိုင်းတွေအထိဆိုရင်ကျွန်တော်တို့အသေးစိတ်အစီအစဉ်အကုန်လုံးပြီးနေပြီးရင်းချမ်းဖို့ပဲလိုတယ်ပြီးတော့မှကျွန်တော်တို့ဒီလိုကိစ္စမျိုးဆောင်ရွက်နိုင်ဖို့ပေါ့နော်ဆောင်ရွက်နိုင်ဖို့အတွက်ပြည်သူအစိုးရရှိဖို့လိုတယ်ဆိုတဲ့ဟာအဲ့လိုဟာမျိုးကတခုနောက်တခုအခုလက်တလောတွင်းမှာထပ်ပေါ်လာတဲ့တခုကဒီနိုင်ငံတကာပင်တဲ့သမုဒ္ဒရာကြီးနဲ့ပတ်သက်ပြီးတော့အကြီးဆုံး program ကြီးတခုရှိပါတယ် IEOGP ဆိုလို့ခေါ်ပါတယ်အဲ့ဒီ program ကြီးကလည်းမြန်မာနိုင်ငံကအဖွဲ့ဝင်လည်းမဟုတ်ငွေကြေးထည့်နိုင်တဲ့မဟုတ်တဲ့အခြေအနေမှာတော့မှသူ့ရဲ့ program ကြီးရဲ့ကြော်ညာပေါ့နော်ဟိုဗီဒီယိုအစီအစဉ်မှာမြန်မာနိုင်ငံရဲ့အတန်ကိုထည့်ပေးပါဆိုပြီးတော့ request လုပ်လိုက်တာမြန်မာနိုင်ငံကိုအစိုးရပြင်ဂျပန်နိုင်ငံနဲ့တင်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအကူအညီပေးခြင်းနဲ့ဆိုရဲအလားလာပါဒါအပြင်ကိုတရုတ်နိုင်ငံ ပြီးတော့ဂျာမနီအမေရိကန်ပြည်ထောင်စုနဲ့တိုက်ရိုက်ဒီရခိုင်ကမ်းရိုးတန်းတစ်လျှောက်မြန်မာကမ်းလွန်ဒီမှာတိုက်ထွာဖို့အတွက်အစီအစဉ်တွေကလည်းငကိုတွေကကြံခဲ့တဲ့၄နှစ်၅နှစ်တည်းစခဲ့တဲ့ဥစ္စာတွေ pending နဲ့ခုအားလုံးစောင့်နေကြပါတယ်ဒီနိုင်ငံရဲ့အခြေအနေအတွက်เนาะ
ဟုတ်ကဲ့ပါဆိုတော့ဗမာနိုင်ငံဆိုလို့ရှိရင်ဒီတဘာဝဘေးအန္တရာယ်ထဲမှာငရင်တန်ကိုအဓိကစိုးရင်ရတဲ့နိုင်ငံတစ်ခုပါငရင်နဲ့အများဆုံးဖြစ်တဲ့နိုင်ငံလည်းဖြစ်ပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ထားပါလဲဒီ2023ခုနှစ်ထဲမှာ
ဟုတ်ကဲ့2023ခုနှစ်ထဲမှာငလျင်ဆိုတဲ့ငလျင်သုတေသနာတော့ပေါ့နော်ပြည်တဲ့အတိုင်းပဲဒီကုန်းတကယ်မြေကြီးပြည့်ရွေတွေနဲ့ဒီငလျင်ကျော်ရှိတဲ့နေရာတွေလက်လှုပ်တာများတဲ့နေရာတွေမှာကျွန်တော်တိုင်းခါဖို့ပါအဓိကပေါ့နော်ဒါပေမဲ့ထူးထူးဆန်းဆန်းပေါ့နော်အခုမေကွန်းနဲ့ပတ်သက်ပြီးတိုက်ဆိုင်တဲ့ကျွန်တော်ဒီဇင်မာလာဆိုရင်အမေရိကန်ပြည်ထောင်စုမှာ American Geophysical Union ဆိုပြီးတော့ဒီအတင်းသား6,500ကျော်ရှိတယ်။ပညာရှင်6,500ကျော်ရှိတဲ့အတင်းကြီးကနေပြီးတော့နှစ်ပတ်လည်စီဝေးလုပ်တယ်ပေါ့နော်။အဲ့ဒီစီဝေးကြီးကတန်ခဲတဲ့အပတ်ကပဲ San Francisco မှာလုပ်သွားပါပြီ။အဲ့ဒီစီဝေးကြီးမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့သုတေသနခေါင်းစဉ်ကအခု20နီးပါးလောက်ပါပါတယ်။အဲ့ထဲမှာအဓိကပါတာကငလျင်တဲ့သဘောဘေးရနေပါပဲ။သဘောဘေးရနေမှာပေါ့နော်။ငလျင်ကပတ်သက်တာကဝယ်3ခုလောက်မှာဒီတရုတ်နိုင်ငံ၊အိန္ဒိယနိုင်ငံနဲ့ American ပြည်ထောင်စုကနေပြီးမြန်မာနိုင်ငံအနှံ့မှာဒီအနာမသိငယ်ပေါ့နော်ဒီငလျင်ကိုတိုင်းခါတဲ့ကရိယာတွေစမ်းစာတဲ့အများကြီးခြာထားတဲ့ဥစ္စာပေါ့နော်ယာ200နီးပါးလောက်ရှိပါတယ်ဆိုအဲ့ဒါ data အချက်လက်တွေကိုကျွန်တော်တို့မိတ်ဆွေပူတွဲလုပ်နေတဲ့အဖွဲ့တွေကပဲ data အချက်လက်အားလုံးကိုပေါင်းလိုက်တယ်ပြီးတော့တရုတ်ပြည်အမေရိကန်တွေလို့မခွဲရအားလုံးကိုပေါင်းလိုက်ပြီးတော့မှဒေတာစနစ်တကျနဲ့ကဘော်နယ်ဘက်မှာရှိတဲ့ပြည်ရွေကိုဒေတာအသေးစိတ်သူတွေကလုပ်တဲ့စာတန်းပေါ့နော်စာတန်းထွက်လာတဲ့အပြင်ကိုတဲ့အဲ့ဒီအတွက်ကို poster နဲ့ပြထားတဲ့ဥစ္စာတွေရှိပါတယ်မလျင်မဟုတ်ဖ ೇನೆ ကိုပဲနောက်သဘောပေးရတယ်ပေါ့နော်အားလုံးသိကြတယ်မြန်မာနိုင်ငံမှာမြေကြီးတွေအများကြီးရှိတဲ့ကြောင့်ရေကြီးတယ်မြေပြိုတယ်ဆိုတဲ့ကိစ္စတွေရှိတယ်ဆိုအဲ့ဒီပိုင်းနဲ့ပတ်သက်လို့လည်းအေယာဝတီမြေကြီးတွေနဲ့တခြားမြေကြီးတွေကနေပြီးစီစဉ်မှုကနေပြီးတော့သဘောပေးရတဲ့ရှိတဲ့ဟာကိုလေ့လာတဲ့အပြင်ကိုအဲ့ဒီကနေပြီးတော့စွမ်းအင်ကိုစနစ်တကျအသုံးပြုရင်ဟိုပဝင်းကျင်လည်းမပျက်စီးဘူးနိုင်ငံလည်းအတွက်လည်းအကျိုးအများကြီးရှိမယ်ဆိုတဲ့အပိုင်းကိုတေးချာစနစ်တကျအော် analyze လုပ်ထားတဲ့သုတေသနတစ်ခုလည်းပေါ်ထွက်လာပါလေအခုကျွန်တော်အဲ့ဟာနဲ့ပတ်သက်တဲ့အသေးစိတ်အချက်လက်တွေကိုတိုက်ရိုက်ဆက်သွယ်ထားလို့မရှိပါနဲ့ခင်ဗျာဆိုတော့အဲ့ဒီဘိုင်းတွေကတော်တော်များများပြပားနေဆိုတဲ့အတွက်ကြောင့်မလို့ဒီဂျိုဒုသို့မဟုတ်ဒီနိုင်ငံတကာကနေရနိုင်တဲ့ data အချက်လက်ကပဲလုံနိုင်တယ်ပေါ့နော်ကုန်းမော်ဆင်းပြီးတော့ confirm လုပ်တဲ့အဆင့်ကိုတော့မလုံနိုင်ဒါတွေကလည်းကျွန်တော်တို့ညီညာတဲ့အချိန်မှာချက်ချင်းဆက်လုံနိုင်ပါဟုတ
်ကဲ့ဆိုတော့အခုလိုမျိုးပေါ့နော်မြန်မာနိုင်ငံကတိတ်ပန်နဲ့မြန်မာနိုင်ငံရဲ့တိတ်ပန်တဲ့ဤပညာခန္ဓာမှာတိုးတက်အောင်လို့ဟုတ်ကူနေတဲ့နိုင်ငံတွေပေါ့နော်အဲ့နိုင်ငံတွေဘာဘယ်ဟာတွေလဲနည်းနည်းပြောပြပေးပ
ါအဓိကကတော့အမေရိကန်ပြည်ထောင်စုပါခင်ဗျာအမေရိကန်ပြည်ထောင်စုပြီးရင်ပြောရရင်တော့ဥရောပကနိုင်ငံတွေပေါ့နော် EU ရဲ့နိုင်ငံအများစုကတနိုင်ငံချင်းအရေးအတွက်ကငွေအရေးအတွက်ပမာဏကအမေရိကန်ပြည်ထောင်စုလောက်မများပေမဲ့သူက EU ဆိုတဲ့အဖွဲ့အစည်းတစ်ခုလုံးအနေနဲ့ပေါင်းလိုက်တယ်ဆိုစုပေါင်းကြရရန်ကုန်များပါတယ်သူတို့ကအစဉ်ဆက်လက်ကျွန်တော်တို့မြန်မာနိုင်ငံကဂန္ဓာစုံပါပေါ့အသိပညာတွေမဟုတ်ဘူးမထောက်ပံ့ပေးနေတာပေါ့ပြောရရင်တော့အခုကျွန်တော်တို့ MNOU ဆိုတဲ့တိတ်ဒီ online tech တို့ဆိုတဲ့အပိုင်းမှာလည်းအဲ့လိုဟာမျိုးကိုထောက်ပံ့ပေးဖို့အတွက်ကိုအစီအစဉ်လေးစတင်တော့မယ်လို့ကြားထားပါတယ်ခင်ဗျာတို့ဘက်ကနေပြီးတော့လေနောက်ဂျပန်နိုင်ငံဆိုတာတော့ပြောကြရမလို့ဂျပန်နဲ့ကိုရီးယားအမြဲတည်းဒီကိစ္စကအရင်ကအားကိုးရတဲ့အခြေအနေမျိုးရှိပါတယ
်ဆိုတော့ဒီတိတ်ပန်တဲ့နည်းပညာကဏ္ဍအတွက်ပေါ့နော်ဒီ2023ခုနှစ်အတွက်ခြုံပြီးပြောရလို့ရှင်အားရစရာကောင်းတယ်လို့မြင်ပါသလားဒေါက်တာမူကျော
်ဟုတ်ကဲ့ခင်ဗျာခုနကပြောတဲ့အထက်မှာတစ်ချက်ကြံသွားတာလေးရှိပါတယ်။အဲ့ဒါအားရတဲ့အချက်မလို့အခုထပ်ပြီးတော့ပြောတာပါခင်ဗျာ။ကျွန်တော်တို့လူငယ်လေးတွေပေါ့နော်။ဒီခုနကဒီအကြောင်းမပြီးသွားတဲ့ကလေးလေးတွေ Master တကယ်ကြီးရဆိုတဲ့ကလေးလေးတွေကိုကျွန်တော်တို့တွေကစိတ်ပူနေကြတယ်ပေါ့နော်။သူတို့အကြောင်းတွေတုံ့ပြန်တော့နင်နာသွားတယ်။ရှေ့ဘယ်လိုဆက်လုပ်ရမလဲမသိဘူးဆိုတဲ့ဟာမျိုးဖြစ်နေချင်းသူတို့ကသူတို့ထိုးဖောက်ပြီးတော့ပြပကတက်ကူတွေပေါ့နော်။ပြပတက်ကူဆိုတာမြန်မာနိုင်ငံတက်ကူတွေအဆင့်အများကြီးတာတယ်။အထူးသဖြင့်အာဆီယံထဲမှာဆိုတော့တော်တော်ကိုထိတ်ထိတ်ကျတက်ကူကြီးတို့သူတို့ကသူတို့လှမ်းပြီးရှောက်ပြဲဆရာကြီးနဲ့စကားပြောတယ်။ online နဲ့ interview လုပ်ကြပြီးတော့သူတို့ကအတန်းအောက်ပြန်ဆင်းစရာမလိုပဲနဲ့ကိုသူတို့ကတခါလဲသွားပြီးတော့ပြန်တက်လို့ရတဲ့အခြေအနေမျိုးနဲ့အခုတက်နေကြတဲ့ကလေးတွေတော်တော်များများရှိပါတယ်။အဲ့ဒီဘိုင်းကတော့ပြောရရင်ပေါ့နော်။ပညာရေးစနစ်ကြီးကဆုတ်ယုတ်အော်လာတဲ့အချိန်ဒီမှာတော့မှတော်တဲ့ကလေးလေးတွေသူတို့ဆွမ်းအစားအစနဲ့သူတို့ကြိုးစားပြီးတော့အောင်မြင်ကြရတယ်ဆိုတဲ့ဟာရှိပါတယ်။နောက်ခုနမေကွန်ပြန်ကောက်တဲ့2023ဟာ2021အာနာသိန်းကစားနှစ်တစ်နှစ်ပြီးတော့2022အာနာသိန်းပြီးတစ်နှစ်ကျော်အကြာကာလတွေနဲ့ရှင်းရရင်အဲ့ကာလတွေမှာကျွန်တော်တို့တွေရုန်းကန်ခဲ့ရတဲ့ရေဆိုင်ခဲ့ရတဲ့အခက်အခဲတွေအားလုံးကျော်လွှားနိုင်ခဲ့တဲ့ကာလလို့ပဲကျွန်တော်ပြောချင်ပါတယ်2023နှစ်ကအဲ့ဒါကြောင့်မလို့လေဒီ MNOU လို့တက်ကတော့မှကျောင်းသားတွေကလည်းအစင်းမြင့်တဲ့ပညာတွေပွဲပြီးအောင်တက်နိုင်တဲ့အခြေအနေမျိုးတွေဖြစ်လာပါတယ်ပြီးတော့သူတို့ကအဲ့ဒီကနေပြီးတော့ကျော်သွင်းပြီးဒီပါကတက်ကတော့တွေမှအခုတိုင်းပြည်ကမငြင်းညာတဲ့အချိန်မှာဒီပါတက်ကတော့သွားပြီးတော့အစင်းမြင့်ဒီပညာတွေယူပြီးတော့တစ်ချိန်မှာ မြန်မာနိုင်ငံကြီးငြိမ်းချမ်းတဲ့ခေါ်ပြန်ပြီးအကျိုးပြုရတဲ့သူတို့ပြင်ဆင်နေကြတဲ့အခြေအနေကိုရောက်လာပါတယ်။ပြီးတော့ကျွန်တော်တို့တွေဒီလက်ကတော့ဆရာဆရာမတွေကို CDM ဝန်ထမ်းအရာရှိတွေအားလုံးပေါင်းရပြီးရဲ့နောက်အနာဂတ်ကာလအတွက်ကိုပြင်ဆင်တဲ့အပိုင်းဒီမှာလည်းကျွန်တော်ရေရှည်စီမံကိန်းတွေဆိုရင်အသေးစိတ်တွေကိုကျွန်တော်တို့ရေးဆွဲနိုင်တဲ့အခြေအနေဝင်းဌာနဆိုတဲ့နေစီချထားမှုတွေမရှိတော့ဘဲနဲ့ဝင်းဌာနအားလုံးကလည်းပြင်ရှင်တွေအားလုံးပေါင်းပြီးတော့ကိစ္စအကြောင်းအရာတစ်ခုစီတစ်ခုစီဘာနာတစ်ခုစီတစ်ခုစီတို့ကိုအသေးစိတ်ပြင်ဆင်တဲ့အပိုင်းတွေကိုလုပ်နိုင်တာအားလုံးကဒီကြံခဲ့တဲ့၃နှစ်ကာလမှာကျွန်တော်တို့ရင်းနှီးလာခဲ့တဲ့အရင်းအမြစ်တွေကိုပြောချင်ပါတယ
်။ကျေးဇူးများတင်ပါတယ်ဒေါက်တာမိုးကျော်ဆရ
ာ။ဟုတ်ကဲ့ပါ
။ဒေါက်တာမိုးကျော်သူရဲ့ပြောကြားခြင်းနဲ့ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲညံနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
တိုက်ပွဲတွေနဲ့မငြင်းမညံဖြစ်နေတဲ့ကြားကပဲသိပ္ပံနဲ့နှီးပညာကဏ္ဍဟာကျင့်နဲ့အားရစရာကောင်းနေတယ်လို့အန်နိုဝါသိပ္ပံနဲ့နှီးပညာဌာနကဒေါက်တာမိုးကျော်သူကတုံ့သက်ထားတာကိုဒေါက်ခင်မျိုးသက်ကတင်ပြထားတာပါအခုဆက်ပြီးတော့ကြံနေသေးတဲ့အချိန်မှာဒီကနေ့အတွက်သတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမိန်းပြည်နယ်မှာဒီ Republican Party တွေသမ္မတလောင်းပနာမရွေးချယ်ပွဲကြရင်သမ္မတဟောင်းဒေါ်နယ်ထရန့်ပါဝင်ခွင့်မရှိလို့ပြည်내ရွေးကောက်ပွဲတာဝန်ရှိသူတွေကတားမြစ်လိုက်ပါတယ်။2021ဇန်နဝါရီလကဒီလွှတ်တော်အစအဦးတိုက်ခိုက်ခံရအောင်လို့ထရန့်လှုံ့ဆော်ခဲ့တာကြောင့်ပါတီတွင်သမ္မတလောင်းပနာမရွေးချယ်ပွဲတွေလုပ်တဲ့အခါမှာမဲပြားပေါ်မှာထရန့်နာမည်ပါဝင်ခွင့်မရှိဘူးလို့မိန်းပြည်နယ်အတွင်းရင်းမှူးရှန်နဘဲလော့စ်ကဆုံးဖြတ်ခဲ့ပါတယ်။ကော်လိုရာဒိုပြည်နယ်တရားရုံးချုပ်ကလည်းပြီးခဲ့တဲ့လကအလားတူပိတ်ပင်ခဲ့တာကြောင့်လာမယ့်ရွေးကောက်ပွဲတွေမှာထရန့်ကိုဝင်ခွင့်ပိတ်ပင်တာပြည်နယ်နှစ်ခုရှိသွားပါပြီ။ဂါဇာကမ်းမြောင်ဒေသမှာတော့ဒီကုလသမဂ္ဂအကူအညီပေးတဲ့အဂျင်ဒန်တစ်ခုကိုအစ္စရေးစစ်တပ်ကတိုက်ခတ်ခဲ့တယ်လို့ပါလက်စတိုင်ဒုက္ခသည်များအကူအညီပေးရေးကုလသမဂ္ဂအေဂျင်စီ UNRWA ကပြောကြားပါတယ်အစ္စရေးစစ်တပ်ဖွင့်ပေးထားတဲ့လမ်းကနေဂါဇာမြောက်ပိုင်းကပြန်လာတဲ့သူတို့အဂျင်ဒန်တစ်ခုကိုအစ္စရေးစစ်တပ်ကဒီပစ်ခတ်ခဲ့တယ်လို့ဂါဇာမှာရှိနေတဲ့ UNRWA Director Tom White ကဒီ X ယူနစ်မှုဂွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ကြာသပတေးနေ့နေ့လယ်ပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာရင်တန်းကိုဥဆောင်သွားခဲ့တဲ့ခေါင်းဆောင်အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေတဦးတယောက်မှထိခိုက်မှုမရှိပေမဲ့ကားတစ်စီးတော့တော်တော်လေးပျက်စီးသွားတယ်လို့သူကပြောပါတယ်။တရုတ်နိုင်ငံအာကာသနဲ့လေကြောင်းရန်ကာကွယ်ရေးဆိုင်ရာလုပ်ငန်းထိပ်တန်းအကြီးအကဲ၃ယောက်ကိုကွန်မြူနတီပါတီနိုင်ငံရေးအကြံပေးအဖွဲ့ရဲ့ဒီအမှုဆောင်အရာရှိတာဝန်တွေကနေဖယ်ရှားလိုက်ပါတယ်။တရုတ်အစိုးရပိုင်းအာကာသသိပ္ပံနဲ့နည်းပညာကော်ပိုရေးရှင်းဥက္ကဋ္ဌတခါဒီနီရင်ကိုဂရုလုပ်ငန်းစုကြီးရဲ့ဥက္ကဋ္ဌအစိုးရပိုင်းဒီတရုတ်အာကာသသိပ္ပံနဲ့ဆက်မှုကော်ပိုရေးရှင်းရဲ့ဒူးမန်နေဂျာတို့ကိုဗုဒ္ဓနေ့တုန်းကကျင်းပခဲ့တဲ့တရုတ်ပြည်သူနိုင်ငံရေးအကြံပေးအဖွဲ့ကနေဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့အစိုးရပိုင်းရှင်းဟွာသတင်းကဖော်ပြပေးမယ်။ဘာကြောင့်လဲဆိုတာကိုတော့အတိအကျပြောချင်းမရှိပါဘူး။အဲ့ဒီလုပ်ငန်း၃ခုလုံးဟာဒီတရုတ်ကာကွယ်ရေးနဲ့အာကာသနည်းပညာပိုင်းဆိုင်ရာထိပ်တန်းကုမ္ပဏီကြီး၃ခုဖြစ်ပါတယ်။ဒီသမ္မတရှီဂျင်ပင်ရဲ့လက်ထက်မှာအခရီးလိုက်စားမှုတိုက်ဖြတ်ရေးကိုကြက်ကြက်မက်မက်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲအခရီးလိုက်စားမှုစီမံချက်အသုံးချပြီးတော့မှသမ္မတရှီကိုနိုင်ငံရေးအရာစိန်ခေါ်လာနိုင်တဲ့သူတွေကိုအရေးယူဖယ်ရှားမှုတွေလည်းလုပ်နေတယ်လို့နိုင်ငံရေးအကဲခတ်တို့ကတော့သုံးသပ်ပါတယ်ကမ္ဘာကြီးမှာဒီအခု2023ခုနှစ်အတွင်းမှာလူဦးရေ85သန်းတိုးလာခဲ့တယ်လို့အမေရိကန်သံတမန်ဌာနကပြောကြားလိုက်ပါတယ်။ဒါကြောင့်နှစ်ဆန်းတစ်ရက်နေကြရင်ကမ္ဘာလူဦးရေဟာတန်း8000ကျော်ရှိနေမှာဖြစ်ပါတယ်။အမေရိကန်သံတမန်ဌာနထုတ်ပြန်တဲ့အစည်းအဝေးအရအခုနှစ်အတွင်းမှာကမ္ဘာလူဦးရေတိုးနှုန်းဟာဒီ1ရာခိုင်နှုန်းတော့မပြည့်ပါဘူး။အမေရိကန်ပြည်ထောင်စုမှာဆိုရင်တော့လူဦးရေတိုးနှုန်းက 3.53 ရာခိုင်နှုန်းဖြစ်ပြီးတော့ကမ္ဘာစီးရင်ရဲ့ထက်ဝက်လောက်ဖြစ်ပါတယ်။အမေရိကန်မှာစုစုပေါင်း 1.8 သန်းတိုးလာတာကြောင့်2024ခုနှစ်နှစ်ဆန်းတစ်ရက်နေကြရင်အမေရိကန်လူဦးရေဟာ 335.8 သန်းရှိနေမှာဖြစ်ပါတယ်ရှင်။
တောက်ကြညာရဲ့အစီအစဉ်လေးကတော့လောက်ပါပဲရှင်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုတွေကတော့မတ်စုမွန်နဲ့ကိုစီသူဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဟန်ဆာဂျူဘေးနဲ့ရောဘတ်ဘတ်စတို့ဖြစ်ပါတယ်အဲတော်တာရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွင်းခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုလို့ရှိရင်တော့ကျမတို့စီကို email လိပ်စာ bamis@voenews.com ကိုပေးပို့ပြီးတော့တောင်းဆိုနိုင်တယ်လို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ message တွေကတဆင့်နဲ့ဆက်သွယ်တောင်းဆိုနိုင်ကြပါတယ် VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ရောကိုယ်ပါအေးချမ်းစွာနဲ့အိတ်ဆက်နိုင်ကြပါစေရှင်ကျမကတော့ခင်လေးပါThis